Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းကြည့်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်အောက်တိုဘာလ10ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာတောင်ဝင်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုမတ်တငင်ထိုင်တဲ့အတူပြောပြပေးမှာပါအာဖဂန်ဗဟိုပိုင်းရဲ့ရန်ငွေတွေပေါ်မှာအမေရိကန်ကထိန်းချုပ်ထားတာကိုဖယ်ရှားပေးဖို့တာလီဘန်တွေကတောင်းဆိုလိုက်ပါတယ်အမေရိကန်နဲ့တရုတ်ထိတ်တန့်ကုန်သွယ်ရရှိရတဲ့ဆွေးနွေးပွဲမှာအခွန်စည်းကြပ်မှုတွေပယ်ဖျက်ပေးဖို့တရုတ်ကတောင်းဆိုခဲ့ပါတယ်ပြင်သစ်ကဘာယူစစ်သတင်းတောက်ဓာတ်ပုံပထမဆုံးကို New York Times ကမြန်မာဓာတ်ပုံဆရာရရှိသွားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်အောင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးနားဆင်ရမယ့်အထက်မှာကိုဗစ်ကြောင့်အာဏာသိမ်းမှုကြောင့်ပါလုပ်ငန်းရှင်တွေအခက်ကြုံလာရတာတွေရှိပါတယ်ရန်ကုန်စစ်ကမ်းကကုန်တင်တစ်တာတင်တဲ့ဒီမော်တော်ယာဉ်လုပ်ငန်းရှင်တွေကဘယ်လိုအခက်ကြုံနေရသလဲဆိုတာကိုသတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်ဒေါ်လာဈေးတက်ပြီးတော့အဲ့ဒီနောက်ပိုင်းမှာမြန်မာငွေဈေးပြန်တက်လာအောင်လှုပ်ဆောင်နေတဲ့ကရက်ကိုအာဏာပိုင်တွေကြိုးပမ်းမှုအောင်မြင်လားဆိုတဲ့သတင်းပေးပို့ချက်ရွှေတရီကန်ဒေသမှာမူရစီအမြောက်အများဖမ်းမိတဲ့အကြောင်းတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
အာဖဂန်ဘဟိုပိုင်းရဲ့အရန်ငွေတွေပေါ်မှာအမေရိကန်ကထိန်းချုပ်ထားတာကိုဖယ်ရှားပေးဖို့အတွက်တာလီဘန်တွေကတောင်းဆိုလိုက်ပါတယ်။အောက်ကလာတဲ့အမေရိကန်တပ်တွေရုတ်သိမ်းချိန်မှာအာဖဂန်နစ္စတန်ကိုထိန်းချုပ်လိုက်တဲ့တာလီဘန်တွေနဲ့အမေရိကန်တို့ကြားနှစ်ဖက်အကြီးအကဲအရာရှိတွေကာတာမှာပထမဆုံးချိန်ဖြစ်တဲ့လူကိုယ်ရိုင်တွေ့ဆုံရမှာအခုလိုတောင်းဆိုလိုက်တာပါ။ကနဒါနိုင်ငံဒိုဟာမြို့မှာပြုလုပ်တဲ့နှစ်ရက်ကြာဆွေးနွေးပွဲဖွင့်ပွဲမှာအမေရိကန်ကိုယ်စားလှယ်ကအာဖဂန်နိုင်ငံအတွက်လူသားချင်းစာနာမှုဆန်ရရေရှည်အကူအညီပေးမှာဖြစ်ကြောင်းနဲ့အာဖဂန်နိုင်ငံသားတွေအတွက်ကိုဗစ်ကာကွယ်ဆေးတွေပေးဖို့ကတိပေးခဲ့တယ်လို့တာလီဘန်အဖွဲ့ကိုဥဆောင်တဲ့ယာယီနိုင်ငံခြားရေးဝန်ကြီးအမီယာခန်မာတာကီကသတင်းတောက်တွေကိုပြောပါတယ်အာဖဂန်နစ္စတန်မှာနှစ်ပေါင်း20လောက်တပ်တွေချထားခဲ့တဲ့အမေရိကန်နဲ့ရန်ဘက်ဖြစ်ရှိနေတဲ့တာလီဘန်တို့ကြားဆက်ဆံရေးပုံစံအသစ်ထားဖို့ပါဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်အမေရိကန်မှာအာဖဂန်ဘဟိုပိုင်းအကနီအနန္ထားတဲ့ဘီလီယံနဲ့ချီတဲ့အရန်ငွေတွေကိုတော့အာဖဂန်နစ္စတန်ကိုတာလီဘန်တွေသိမ်းပိုက်လိုက်ခြင်းကစပြီးအမေရိကန်စိုးရွားကထိန်းချုပ်ထားတာပါတာလီဘန်အုံချုပ်မှုအောက်မှာလူခွင့်ရေးအတွက်စိုးရိမ်မှုတွေကြောင့်ကမ္ဘာ့ဘဏ်နဲ့ IMF အပြည်ပြည်ဆိုင်ရာငွေကြေးရန်မုံငွေအဖွဲ့တို့ကလည်းဖွံ့ဖြိုးရေးအကူအညီတွေကိုရပ်ဆိုင်းထားပါတယ်အမေရိကန်ရရှိတွေကဒီငွေကြေးထိန်းချုပ်မှုဖြေလျှော့ပေးဖို့ကိစ္စဟာတာလီဘန်တွေသူတို့ပေးထားတဲ့ဂတိတိုင်းလုံးလုံးပေါ်မူတည်နေတယ်လို့ပြောပါတယ်
ဟေတီနိုင်ငံကနေနောက်ထပ်ရွှေ့ပြောင်းဝင်ရောက်မှုတွေထပ်ဖြစ်လာတဲ့ကိစ္စကိုဖြေရှင်းရင်းအမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုနှစ်နိုင်ငံစလုံးဥဆောင်ရမယ်လို့မက္ဆီကိုဆိုင်ရာအမေရိကန်သံမတ်ကြီးကင်ဆလာဇာကစနေနေ့မှာပြောပါတယ်ဒီကိစ္စဟာနှစ်နိုင်ငံစလုံးအတွက်ရောအနိုင်နိုင်ငံတွေအတွက်ပါတိတ်ပြီးအရေးကြီးတဲ့ကိစ္စဖြစ်တယ်လို့သံမတ်ကြီးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်နိုင်ငံခြားပူးပေါင်းဆောင်ရွက်မှုဟာကာလအတိုင်းအတာတစ်ခုအတွင်းမပြေမလည်ဖြစ်ခဲ့ပြီးနောက်ပိုင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့မက္ကဆီကိုနိုင်ငံခီးစဉ်အတွင်းသမ္မတအန်ဒရီမန်နျူအယ်လိုပက်စ်အိုဘရာဒါနဲ့တွေ့ဆုံပြီးနောက်တစ်နေ့မှာပဲအမေရိကန်သံမတ်ကြီးဆလာဇာရဲ့မှတ်ချက်ထွက်ပေါ်လာတာပါဘဟုအမေရိကန်နိုင်ငံတွေသာမကဟေတီနဲ့ဗင်နီဇွဲလားကရွှေ့ပြောင်းဝင်ရောက်မှုကိုပါထိန်းချုပ်နိုင်ရဲ့အတွက်အမေရိကန်သမ္မတဂျိုးဘိုက်ဒန်ဆိုရကတောင်ပိုင်းအိမ်ကြီးချင်းအပေါ်မှာပို့ပြီးတော့အားထားလာနေတာဖြစ်ပါတယ်ဟေတီအများစုပါတဲ့ရွှေ့ပြောင်းဝင်ရောက်သူ126ဦးတို့ကိုကုန်တက်တာတစ်ခုအတွင်းစွန့်ပစ်ထားခံခဲ့ရကြောင်းဂွါတီမာလာရဲတပ်ဖွဲ့ကလည်းတောက်ချာနေညမှာပြောဆိုထားပါတယ်ရှင
်ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားဆက်ဆံရေးအပေါ်မှာစမ်းသပ်မှုအဖြစ်နဲ့အမေရိကန်ကရှုမြင်ထားတဲ့ထိတန်းကုန်သွယ်ရေးအရာရှိတွေရဲ့ဆွေးနွေးပွဲမှာအခွန်စည်းကြပ်မှုတွေကိုပယ်ဖျက်ပေးဖို့တောင်းဆိုခဲ့တယ်လို့တရုတ်ဘက်ကစနေနေ့မှာပြောပါတယ်အမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ကက်သရင်းတိုင်နဲ့တရုတ်ဒုတိယဝန်ကြီးချုပ်နယူဟီရိုအွန်လိုင်းကနေဆွေးနွေးခဲ့ကြတာပါအမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်နှစ်နိုင်ငံကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုပထမအဆင့်အရတရုတ်ဘက်ကလိုက်နာရမယ့်ကတိတွေအတိုင်းဆောင်ရွက်ဖို့နဲ့ပုံမှန်လင်းလင်းဆွေးနွေးလိုကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတောက်ချာနေ့ကတွေ့ဆုံခဲ့ကြတာပါ ဆွေးနွေးပွဲမှာတရုတ်ဘက်ကစီးပွားရေးပုံစံနဲ့ကုန်ထုတ်လုပ်မှုဆိုင်ရာမူဝါဒရည်တည်ချက်တွေကိုရှင်းပြခဲ့တယ်လို့အခွန်စည်းကြမ်းမှုတွေနဲ့အရေးယူတန်းခတ်မှုတွေရုပ်သိမ်းဖို့ညှိနှိုင်းခဲ့တယ်လို့တရုတ်နိုင်ငံပိုင်ဆင်ဝါသတင်းမှာဖော်ပြပါတယ်။အမေရိကန်ကုန်သွယ်ကိုယ်စားလှယ်ရုံးထုတ်ပြန်တဲ့ညင်ညာချက်မှာတော့ဒီဆွေးနွေးပွဲကနေအမေရိကန်တရုတ်စီးပွားရေးနဲ့ကုန်သွယ်ဆိုင်ရာသဘောတူညီချက်အကောင့်ထဲဖော်ရေးကိုပြန်တုံးတက်ခဲ့ကြောင်းနဲ့ထင်ရှားတဲ့ပြဿနာတွေကိုဆန်းစစ်ဖို့နှစ်ဖက်သဘောတူခဲ့ကြတယ်လို့ပြောပါတယ်။ဒီဆွေးနွေးမှုကနေတရုတ်ရဲ့ကုန်သွယ်ရေးနဲ့ငွေကြေးဆိုင်ရာလုံခြုံလုံခြုံရေးနဲ့ပတ်သက်ပြီးအမေရိကန်ရဲ့မကျေနပ်ချက်တွေကိုဖြေရှင်းနိုင်လို့ဖြစ်နိုင်မနိုင်ဆန့်သက်ဖို့ရည်ရွယ်ခဲ့တယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကပြောပါတယ်
။ထိုင်ဝမ်ရဲ့ဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုနိုင်ငံကမိဖက်တွေနဲ့အတူထိမ့်သိမ်းဆောက်ရှောက်သွားမယ်လို့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကရှင်ရှူးလေးဓာတ်အခြေစိုက်စခန်းမှာလုပ်တဲ့အမျိုးသားနေအကျိုးအခမ်းပွဲမှာကတိပြုပြောဆိုခဲ့ပါတယ်
။ဟို民主自由的前線透過共同的價值跟国际的伙伴加强合作。
democracy နဲ့လွတ်လပ်ခွင့်ကိုဦးစားပေးထိမ့်သိမ်းထားနိုင်ရေးဆက်လက်ကြိုးစားမယ်အကြောင်းတူညီတဲ့စံထားမှုတွေနဲ့အတူနိုင်ငံတကာမိဖက်တွေနဲ့ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ပြီးကမ္ဘာအကျိုးစီးပွားအတွက်ပိုပြီးတော့ဆောင်ရွက်မယ်လို့ထိုင်ဝမ်သမ္မတကပြောဆိုခဲ့တာပါ။တရက်ထဲမှာပဲလုပ်တဲ့တရုတ်ပြည်ရဲ့နောက်ဆုံးမင်းဆက်ကို1931ခုနှစ်မှာဖျောက်ချခဲ့တဲ့တော်လန်ရင်းနေ့နှစ်ပတ်လည်အခမ်းအနားမှာတော့တရုတ်သမ္မတရှီကျင်းပင်ကထိုင်ဝမ်နဲ့ငြိမ်းချမ်းစွာပြန်လည်ပေါင်းစည်းနိုင်ရေးကတိပြုပြောပါတယ်။တရုတ်ပိုင်နဲ့အဖြစ်ပြောထားတဲ့ထိုင်ဝမ်ကျွန်းနဲ့သတင်းတစ်ပတ်ကြာတင်းမာမှုဖြစ်ခဲ့ပြီးတဲ့နောက်မှာအင်အားသုံးမှုနဲ့ပတ်သက်ပြီးတော့တရုတ်သမ္မတကတိုက်ရိုက်ရည်ညွှန်းမပြောပါဘူး။ထိုင်ဝမ်ဘက်ကတော့ဒီမိန့်ခွန်းကိုမချေမနှက်တုံ့ပြန်ပြီးထိုင်ဝမ်ပြည်သူတွေအနေနဲ့ကိုယ်ပိုင်အနာဂတ်ကိုဆုံးဖြတ်ခွင့်ရှိချောင်းနဲ့တရုတ်ရဲ့နိုင်ထက်စီးနှင်းလောက်ရက်တွေကိုရှုတ်ချကြောင်းပြောပါတယ်။တရုတ်အစိုးရကိုရင်ဆိုင်ဖို့ဂရိနဲ့ပြီးခဲ့တဲ့နှစ်အတွင်းအပြတ်အသတ်ပြန်လည်ရွေးကောက်ခံခဲ့ရတဲ့ထိုင်ဝမ်သမ္မတအဆိုင်ကိုခွဲထွက်ရေးသမားတို့အဖြစ်သတ်မှတ်ပြီးတရုတ်အစိုးရကဆွေးနွေးပြောဆိုဖို့ညှင်းဆိုထားပါတယ်။ထိုင်ဝမ်ဟာလွတ်လပ်တဲ့နိုင်ငံဖြစ်ကြောင်းတရားဝင်အမိကတရုတ်သမ္မတနိုင်ငံဖြစ်တယ်လို့လည်းထိုင်ဝမ်သမ္မတအဆိုင်ကပြောဆိုခဲ့ပါတယ်ရှင်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12113ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5859နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြင်းထန်နိုင်ငံကနာမည်ကျော်ဘာယူစစ်သတင်းတောက်စုဘာယူကဗာတိုနော်မန်ဒီအဝတ်အတွက်ဒီနှစ်2021မှာပထမဆုကိုနယူးယောက်တိုင်းစ်သတင်းစာကမြန်မာဓာတ်ပုံသတင်းတောက်ကိုချီးမြှင့်လိုက်ပါတယ်။မြန်မာနိုင်ငံမှာရှိနေတဲ့ဓာတ်ပုံဆရာအတွက်အန္တရာယ်ရှိနေတာကြောင့်အမိကိုတော့ဖော်ပြမထားပါဘူး။ပြင်းထန်နိုင်ငံမြောက်ပိုင်းဘာယူမြို့မှာစနေနေ့ကကျင်းပတဲ့စုပေးပွဲမှာနယူးတော်လန်ရီလို့တင်စားခေါ်ဝေါ်ကြတဲ့မြန်မာနိုင်ငံကဆက်အနာသိမ့်မှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုမှတ်တမ်းတင်ရိုက်ကူးခဲ့တဲ့မြန်မာဓပုံဆရာကိုပထမဆုချီးမြှင့်တာဖြစ်ကြောင်းစုရွေးချယ်ရေးအဖွဲ့ဥက္ကဋ္ဌမနူချာဒက်ခတီက AFP သတင်းကိုပြောပါတယ်။မြန်မာနိုင်ငံတွင်းကတက်တဆက်ဓပုံသတင်းတောက်တွေရဲ့စူးစမ်းရုံးကန်မှုတွေကိုထင်ဟပ်ပေါ်လွင်အောင်ပြသချင်တာကြောင့်အခုလိုစုပေးဖို့အတွက်ရွေးချယ်ရေးအဖွဲ့ကနေဆုံးဖြတ်ခဲ့တာလို့လည်းသူကိုယ်တိုင်အသက်အန္တရာယ်အချင်းချောက်ခံရတဲ့အတွက်အီရန်ကနေပြပကိုထွက်ပြေးခဲ့ရတဲ့အီရန်နယ်ပွားပြင်းထန်နိုင်ငံသားဒါဂတိကပြောပါတယ်ဆုရတဲ့မြန်မာဓာတ်ပုံသတင်းတောက်ရိုက်ကူးထားတဲ့ပုံတွေနဲ့တခြားမြန်မာဓာတ်ပုံဆရာအများပြားလက်ရာတွေကိုလည်းဘေးဥပြပွဲမှာပြသထားတာပါစစ်သတင်းတွေကိုတက်ဆွန်ဆန်ပြရယူတင်ပြခဲ့သူတွေအတွက်ပြင်းထန်နိုင်ငံက1944မှာပထမဆုံးလက်လက်ရတဲ့မျိုးကလေးဖြစ်တဲ့ဘာယူက1994ကစပြီးဆုတွေပေးခဲ့တာပါပြင်းထန်တဲ့ Britain သတင်းသမား40ပါဝင်တဲ့ဆုရွေးချယ်ရေးအဖွဲ့ကရွေးချယ်လိုက်သူတွေကိုဆုငွေဖြစ်တဲ့တူးကိုယူရိုငွေ3000ကနေ9000အထိပေးရမှာဖြစ်ပါတယ်
ဒီနှစ် 2021 ခုနှစ်ရဲ့ Nobel ငြိမ်းချမ်းရေးဆုရှင်တစ်ဦးဖြစ်ကျော်ကြားလာတဲ့ဖိလစ်ပိုင်သတင်းစာဆရာမ Maria Ressa က Facebook ဟာဒီမိုကရေစီအတွက်ချင်းချောက်မှုအဖြစ်ဝေဖန်လိုက်ပါတယ်။မုန်တီးမှုတွေလှုပ်ကြံသတင်းတွေကိုတားဆီးကာကွယ်ပေးဖို့လူမှုကွန်ရက်မီဒီယာလုပ်ငန်းကြီး Facebook ဘက်ကပြက်ကွက်ခဲ့တယ်။နောက်ဖြစ်ရမှန်တွေကိုဆန့်ကျင်ပြီးဗက်လိုက်တယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။Facebook ရဲ့စနစ်တွေဟာဆိုရင်အချက်အလက်မှန်တွေထက်ဒေါသတွေမုန်တီးမှုတွေတွဲထားတဲ့အလေးအညာတွေကိုဖြန့်ဝေမှုကအဓိကဖြစ်တယ်လို့လဲ ဖိလစ်ပိုင်ရဲ့ရက်ပလာသတင်းဆိုင်အကြီးအကဲဝိုင်းရင်သတင်းသမားရက်ဆာကစုရရှိပြီးတဲ့နောက်ရိုက်တာစ်နဲ့တွေ့ဆုံမိ мян ကံမှာပြောဆိုတာဖြစ်ပါတယ်။လူပေါင်းတန်း3000ကျော်အသုံးပြုတဲ့ Facebook ဟာမုန်တိမှုတွေနဲ့သတင်းအချက်အလက်မှားတွေကိုထိန်းချုပ်ဖို့လိုအပ်နေပေမဲ့ဒီအပေါ်ကနေအမျက်ထုတ်နေတယ်လို့ဝင်းဒါဟောက်တို့ကဆွဆွဲဖော်ထုတ်ထားချိန်မှာပဲနိုဘယ်ငြိမ်းချမ်းရေးဆုရှင်ရဲ့မှတ်ချက်ထွက်ပေါ်လာတာဟာဆိုရင် Facebook အတွက်နောက်ထပ်ပြားတစ်ခုလည်းဖြစ်ပါတယ်ရှင်။
ကိုဗစ်ကရောဂါဖြစ်ပေါ်မှုကြောင့်ကမ္ဘာတလောစိတ်တက်ကြဆင်းတာနဲ့အစိုးရလူမှုတွေတိတိတသားမြင့်တက်လာနေတယ်လို့လစ်လာချက်အသစ်တစ်ခုမှဖော်ပြထားပါတယ်။ Lancet ဆေးပညာ Channel ကထုတ်ပြန်တဲ့စစ်တမ်းတစ်ခုမှာဆေးရောဂါဆိုင်ရာဒီပြဿနာဖြစ်ပွားသူဟာခံမှန်းထားတာထက်မနစ်ကတန်းနဲ့ချီတိုးလာတာတွေ့ရတယ်လို့ဖော်ပြပါတယ်။ COVID ဆိုင်ရာစိတ်ကြတာနဲ့အစိုးရလူမှုတွေဟာအမျိုးသမီးတွေနဲ့လူငယ်တွေမှာပိုဖြစ်တာတွေ့ရတယ်လို့ဆိုပါတယ်။ဒီလိုဆေးရောဂါဆိုင်ရာပြဿနာတွေကို short ချဖို့အတွက် 1990 လောက်ကစလှုပ်ဆောင်နိုင်ခဲ့ပေမဲ့ကိုဗစ်နဲ့ပတ်သက်ပြီးဒီကမ္ဘာလုံးကြုံရမှုတော့မလျှော့ချနိုင်ဘူးလို့ပြောပါရတယ်။ဒါကြောင့်ကမ္ဘာနိုင်ငံတွေအနေနဲ့စိတ်ချမ်းသာရေးစောင့်ရှောက်မှုစနစ်ကိုအားဖြည့်ပေးဖို့အမြန်လိုအပ်နေပြီလို့ပြောပါရတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစောင့်ကြည့်မှတ်တမ်းယူနေတဲ့ American John Hopkins တက္ကသိုလ်စစ်တမ်းမှာတော့စနေနေ့အထိဆိုကမ္ဘာတလောဒီယောဂအကူးဆက်ခံရသူတန်ပေါင်း238တန်းကျော်သွားပြီဖြစ်ပြီးသေဆုံးရသူက5တန်းနီးပါးရှိနေပါပြီ။
အမေရိကန်တာဝန်ရှိသူတွေဒါမှမဟုတ်လဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကခွင့်ပြုထားတဲ့ COVID-19 ကာကွယ်ဆေးထိုးထားတဲ့နိုင်ငံတကာခီးသွားတွေကိုလက်ခံမဲ့အကြောင်းအမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကပြောပါတယ်လာမယ့်နိုဝင်ဘာလကျရင်တရုတ်၊အိန္ဒိယ၊ဘရာဇီးနဲ့ဥရောပနိုင်ငံအများစုပါတဲ့နိုင်ငံပေါင်း33နိုင်ငံကကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားပြီးသားလေရင်ခီးသည်တွေကိုလက်ခံတော့မှာဖြစ်ကြောင်းစက်တင်ဘာလ20ရက်နေ့မှာသမ္မတအိမ်ပြူရောကကြေညာခဲ့ပေမဲ့ဘယ်လိုကာကွယ်ဆေးအမျိုးအစားတွေကိုထိုးထားသူတွေကိုလက်ခံမလဲဆိုတာကိုတော့အတိအကျဖော်ပြမထားပါဘူး။အစားအသောက်နဲ့ဆေးဝါးကုကဲရေးဌာန FDA ကခွင့်ပြုအတည်ပြုပြီးတဲ့ဒါမှမဟုတ်လဲအရေးပေါ်ဆုံးအဖြစ် WHO ကမှတ်ထားတဲ့ကာကွယ်ဆေး6မျိုးကိုအမေရိကန်ခီးသွားတွေအတွက်သတ်မှတ်ချက်နဲ့ကန့်ညီမဲ့အကြောင်း CDC ပြောခွင့်ရအမျိုးသမီးက Reuters သတင်းအေဂျင်စီကိုပြောပါတယ်ရှင
်တင်းငွေနေမနေခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအပစင်ကဏ္ဍတွေမတိုင်ခင်မှာသတင်းလွှာတွေကိုကျွန်တော်တို့အရင်ဦးဆုံးတင်ဆက်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှနိုင်ငံတကာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကြားပါမယ်။ထိုင်ဝမ်ကျွန်းကလေကြောင်းကာကွယ်ရေးဆောင်တတ်မှတ်ထားတဲ့ဒေသရဲ့အစွန်ကိုဖျက်ပြီးတရုတ်စစ်လေယာဉ်တွေပြန်တမ်းမှုလုပ်ခဲ့တာကြောင့်ထိုင်ဝမ်ဒေသခံတွေကြားစိုးရိမ်ခဲ့ကြပါတယ်။တရုတ်ရဲ့စစ်အင်အားကိုရှော့မတွက်ဖို့ထိုင်ဝမ်နဲ့သူ့ရဲ့မဟာမိတ်အနောက်နိုင်ငံတွေကိုတတိပေးနေတဲ့တစ်ချိန်တည်းမှာပဲတရုတ်ပြည်တွင်းမှာလည်းအင်အားပြတဲ့အနေနဲ့ဒီလအတွင်းလေရင်ပြန်တမ်းမှုတွေကိုပိုလှုပ်လာနိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်။ VOA သတင်းတော် Ralph Jennings ကဒီတရုတ်ထိုင်ဝမ်တင်းမာမှုအခြေအနေပေးပို့တာလည်းသတင်းကိုတော့မတ်တင်ကြီးထိုက်တင်ပြมาဖြစ်ပါတယ
်။တရုတ်ပြည်မှာကြီးကနေထိုင်ဝမ်ကိုတိုက်ခိုက်တော့မလားဆိုပြီးထိုင်ဝမ်တက္ကသိုလ်ကျောင်းသားဖန်ဟောင်နဲ့မိဘတွေစိုးရိမ်ကြပါတယ်။တရုတ်ပြည်မှာကြီးနဲ့ထိုင်ဝမ်ကကီလိုမီတာ60လောက်ပဲဝေးပါတယ်။ထိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးဆောင်အဖြစ်သတ်မှတ်ထားတဲ့ဒေသရဲ့အစွန်းပိုင်းကိုဖျက်ပြီးအောက်တိုဘာလဆန်းအတွင်းမှာတရုတ်စစ်လေယာဉ်125စင်ပြန်တန်းခဲ့တာပါ။သူမိဘတွေကတော့သူတို့တသက်တာမှာထိုင်ဝမ်မြေပေါ်တရုတ်စစ်တပ်တွေဝင်ရောက်လာတာကိုတွေ့မြင်ရမယ်လို့ညွှန်မှန်းထားကြောင်း New Taipei City ကအသက်21နှစ်အရွယ်ဖမ်းကပြောပါတယ်။ဒီလိုဖြစ်လာရင်တော့ဘေးကင်းရာနေရာမှာနိုင်ငံရေးခလုံးခွင့်ရလို့ကြောင်းဖြစ်နိုင်ရင်တော့ဥရောပနိုင်ငံတစ်ခုခုမှာရလို့တယ်လို့ပြောပါတယ
် A lot of people said Taiwan is safe but
ထိုင်ဝမ်ကဘေးကင်းပါတယ်လို့လူတွေကပြောပါတယ်ဒါပေမဲ့နိုင်ငံတကာနဲ့ရှင်ကြည့်ရင်ဘေးကင်းတယ်လို့မခံစားရပါဘူးထိုင်ဝမ်ကိုဝင်ရောက်ဖို့တရုတ်စစ်တပ်ကကြိုးစားနေပြီးဖိအားပေးခံရတာမျိုးဖြစ်နေလို့ပ
ါကိုပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့တစိ့တဒေသအဖြစ်ပြောဆိုထားတဲ့တရုတ်အစိုးရကတော့သိမ်းယူဖို့လိုအပ်လာရင်အင်အားမသုံးဘူးလို့လည်းယတိပြတ်ပြောဆိုမှထားပါဘူး။ထိုင်ဝမ်နောက်ပိုင်းကီလိုမီတာ100ကျော်ကပင်လယ်ပြင်အတွင်းကိုမကြာခင်ကတရုတ်ဘက်ကစစ်လေယာဉ်တွေပြန်တန်းခဲ့ပါတယ်။တရုတ်ကောင်းဆောင်ရှီချင်းပင်ဦးဆောင်မှုအောက်ကတရုတ်စစ်တပ်ရဲ့လေတပ်အနေနဲ့ထိုင်ဝမ်နဲ့သူ့ရဲ့အနောက်မဟာမိတ်တွေအနေနဲ့တရုတ်ရဲ့စစ်အင်အားကိုရှော့မတွက်ဖို့သတိပေးတဲ့တစ်ချိန်တည်းမှာပဲပြည်တွင်းမှာလည်းအင်အားပြတဲ့အနေနဲ့ဒီလအတွင်းလေရင်ပြန်တက်မှုတွေပိုပြီးလှုပ်လာနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်။ထိုင်ဝမ်ချောင်ဂျန်ခရစ်စတန်တက္ကသိုလ်ကအငိမ့်စားနိုင်ငံရေးသိပ္ပံပါမောက်ခရှန်လီကတော့ ကျူးကျော်မှုအကျိုးလေ့ကျင့်မှုနဲ့လိုအပ်တဲ့ပုံစံဝင်အောင်လုပ်နေတာဖြစ်တယ်လို့ပြောပါတယ
်။ I don't think it's necessary
ကျူးကျော်မှုဖြစ်လာမယ်လို့ကျွန်တော်မထင်ပါဘူး။ဒါပေမဲ့ရှီကျင့်ပင်အနေနဲ့ပြည်တွင်းတင်းမာမှုတချို့ပြေလျော့သွားအောင်တခုခုလုပ်ရတယ်လို့ထင်ပါတယ်။လျှက်စမီပြတ်တောက်မှုလိုမျိုးပါ။တရုတ်မှာတင်းမာမှုတွေတိုးလာနေပါတယ်။
တရုတ်နိုင်ငံတဝမ်းလျှက်စင်မီမလုံလောက်မှုကြောင့်ဓာအားဖြတ်တောက်ပေးဝေနေရတာကိုရှိပဲပြီးပမောက်ခါလီကပြောတာပါတရုတ်စစ်လေရင်တွေပြန်တက်မှုများလာတာကတိုက်ဆိုင်မှုမဟုတ်ဘူးလို့လဲထိုင်ဝမ်တမ်ကန်တက္ကသိုလ်ကတန်တမာရေးနယ်နိုင်ငံတကာဆက်ဆံရေးဆိုင်ရာလက်ထောက်ပမောက်ခါချန်းယီဖန်ကပြောပါတယ်အောက်တိုဘာလ1ရက်နေ့အလတ်ရက်မှာတရုတ်ရဲ့အင်အားကိုပြတ်တာဖို့ညဘက်စစ်စင်ရေးတွေအတွက်လေရင်မှုလေ့ကျင့်မှုမှာတုတ်တက်မှုတွေကိုထင်သာမြင်သာပြသနိုင်ရေးအတွက်တရုတ်စစ်တပ်ကကြိုတင်အစီအစဉ်ဆွဲထားတာဖြစ်ကြောင်းသူကပြောပါတယ်။ထိုင်ဝမ်တာဝန်ရှိသူတွေကတော့လေရင်ပြန်တမ်းမှုတွေရဲ့နောက်ွယ်ကနိုင်ငံရေးကိုအလေးထားသုံးသပ်ပါတယ်။တရုတ်ကွန်မြူနစ်အာဏာပိုင်တွေရဲ့အလံတကြားလုပ်ရက်တွေဟာထိုင်ဝမ်နဲ့တရုတ်ဆက်ဆံရေးကိုသာထိခိုက်စေတာမဟုတ်ဘဲဒေတာရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပိုပြီးထိခိုက်စေတယ်လို့ထိုင်ဝမ်အာဏာရဒီမိုကရက်တစ်ပရိုဂရက်ဆစ်ပါတီကတနင်္လာနေ့မှာကြေညာချက်ထုတ်ပါတယ်။ပါတီအနေနဲ့အပြင်းထန်ကန့်ကွက်ကြောင်းနဲ့တာဝန်မဲ့တဲ့ရန်စမှုလုပ်ရက်တွေကိုချက်ချင်းရပ်တန့်ဖို့တောက်ဆိုကြောင်းလည်းဖော်ပြပါတယ်။ထိုင်ဝမ်ကျွန်းအနီးဒါမှမဟုတ်လဲထိုင်ဝမ်ကျွန်းပေါ်ကဖြတ်ပြီးလေရင်တွေပြန်တန်းတယ်ဆိုတာမျိုးမီဒီယာသတင်းတွေကဖော်ပြကြပေမဲ့လို့လေတရုတ်ဘက်ကပြန်တက်မှုတွေကစစ်ဖြစ်တော့မယ်ဆိုတဲ့လက္ခဏာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စု North Carolina ပြည်နယ်က Davidson College ရဲ့နိုင်ငံရေးသိပ္ပံပညာရှင်နဲ့ထိုင်ဝမ်အရေးကျွမ်းကျင်သူ Shelley Riggers ကပြောပါတယ်။ဒါပေမဲ့လည်းထိုင်ဝမ်ပြည်သူတွေကမှတော့တရုတ်ဘက်ကနောက်ထပ်ဘာတွေလုပ်လာမလဲဆိုတာကိုမသိတာကြောင့်စိုးရိမ်မှုကပိုများလာကြောင်းထိုင်ဝမ်ရဲ့တမ်ကန်တက်သူကတန်တမာရင်းနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာလက်ထောက်ပါမောက်ခါချန်းယီဖန်ကပြောပါတယ
်။ Ordinary Taiwanese people feel
တာမန်ထိုင်ဝမ်ပြည်သူတွေကတော့ဘာလုပ်ရမှန်းမသိတဲ့အခြေအနေမျိုးဖြစ်နေပါတယ်။ပြည်သူလွမြောက်ရေးတပ်သားတွေဘာလုပ်မယ်ဆိုတာကိုအသေးအချာမသိကြပါဘူး။လူတွေကစစ်ကိုကြောက်ပေမဲ့လည်းလက်ရှိအခြေအနေမှာကူရမဲ့ဖြစ်နေကြပါတယ်။
အမေရိကန်အစိုးရဘက်ကထိုင်ဝမ်ကိုစီးရီထောက်ပံ့ပုံပေးနေတာကိုလည်းတရုတ်အစိုးရတာဝန်ရှိသူတွေကြားစိုးရိမ်ချောင်းသုံးသက်သူတွေကပြောပါတယ်။အမေရိကန်ဟာကမ္ဘာမှာစစ်အင်အားအခိုင်အမာဆုံးဖြစ်ပြီးတရုတ်ကတတိယနေရာမှာရှိတာလို့လည်း globalfirepower.com ရဲ့မှတ်တမ်းတွေကဖော်ပြပါတယ
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့တင်းငွေနေနေမနေ့ခင်အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့မြန်မာသတင်းလွှာတွေကိုတင်ပြသွားပါမယ်မြန်မာငွေဈေးရုတ်တရက်ကျဆင်းခဲ့ပြီးနိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေကိုစစ်ကောင်စီကဗိုလ်တူးနေမှာပြင်ဆင်လိုက်တာကလက်တွေ့အထောက်အကူမပြုနိုင်ဘူးလို့သုံးသပ်သူတချို့ရှိပါတယ်နိုင်ငံသားပို့ကုန်ကရတဲ့ငွေကိုရပ်ပေါင်း30ကျော်လက်ထဲကင်မထားပဲလက်လွဲပြန်ရောင်းပေးရမယ်လို့ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကန့်သက်ခဲ့တာကြောင့်ယူရိုမှာဒေါ်လာဈေးနှုန်းတစ်စုံတရာပြန်ကျနိုင်ပေမဲ့ဈေးကွက်ထိခိုက်မှုရှိတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ကိုဝင်းမင်းကနေပြီးတော့ဒီလုပ်ငန်းရှင်တွေနဲ့ဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။အဲတော့ပါရေးရတဲ့ပါတဲ့ချက်ပေါ့ဘီသူပစိုးစိုးဟာပါတော့ဘော။ဘီသူပစိုးစိုးကဒီဒုတိယတော့တော့အဲကြောင့်ကိုနေပတ်သက်ပြီးတော့ဈေးကစားတဲ့လူပါရဒါတွေကိုတော့ရေးယူမယ်ပုံစံပြောတော့ဒုတိယအချက်ကတော့ကျွန်တော်တို့လက်ရှိတန်ဆင်ပေးရတဲ့ဗန်ရီနဲ့ဗန်ရီချေချာရပါဒီတန်ရာခွေတဲ့ပတ်သက်ပြီးတော့ရောက်ဝဲဖောက်ကားထားရှိရမှာစာရောစာတမ်းတွေစတင်ကြထားဖို့တော့ပြည့်တဲ့နေရတဲ့ကျွန်တော်ကရေတော့တက်တက်ကနေတုံးတက်ကိုတိုးသေးတယ်တွေ့တယ်
အဲဒီကြောင့်ဒီဥပဒေမှာအဓိကပြောင်းလဲသွားတာအသေးစိတ်ကိုလည်းအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တူက
နိုင်ငံသုံးွေစီမံခန့်ခွဲဥပဒေအရင်ကရှိပြီးသားလေအရင်တော့41မှာနိုင်ငံသုံးွေလိုင်းစင်ဒီအီလိုင်းစင်ရရှိသူမြည်သူမဆိုးလို့ပဲစီမစီကနေလိုက်နာရမယ်လို့ပြောတာအော်အီဒီလိုင်းစင်မရှိတဲ့လူတွေကလိုက်နာစရာမလိုဘူးပြောနေတာအခုကျတော့မြည်သူမဆိုးဆိုတဲ့စကားလုံးကဟိုအီဒီလိုင်းစင်နေမဟုတ်ဘူး anybody လို့ပြောချင်တာခြားလူပေါ့နော်ဟိုအဲ့ဒီ license များရှိတဲ့အပြင်ကဟိုကစားတဲ့လူတွေပြီးပြီးဝယ်တဲ့လူပဲဖြစ်ဖြစ်အဲ့လူတွေကိုအကျုံးဝင်တယ်လို့ပြောချင်တာ
ဒါအပြင်အခုဥပဒေပြင်ဆင်မှုမထုတ်ပြန်ခင်မှာလဲ export and နိုင်ငံခြားပို့ကိုဝင်ငွေကိုရက်30ဒေါ်လာထက်ပိုမကင်ထားရဘူးလို့ဒီကနေ့တနင်္ဂနွေအောက်တိုဘာ3ရက်နေ့ကထုတ်ပြန်ခဲ့တာပါရဲ့ရည်ရွယ်ပုံကိုလည်းအမည်မဖော်လိုတဲ့စီးပွားရေးလေလာသုံးသပ်သူတူက
ပို့ကုန်ရငွေတွေဟာလားတရားဝင်ရတဲ့နိုင်ငံခြားငွေတွေကိုအယောင်းဝယ်လောက်တာမှာလက်လွှဲပြောင်းတာကိုသူကကန့်တတ်လိုက်တယ်လေ။နောက်ပထမဟိုလေးလအတွင်းမှာအသုံးမပြုရင်အပန်းကိုအားရမယ်ဆိုပြီးတော့ပထမတစ်ခါထွက်တယ်။နောက်တစ်ခါတစ်လအတွင်းလို့ထွက်လာတယ်။စသဖြင့်အဲ့လိုတဆင်ချင်းကန့်တတ်လိုက်တဲ့အခါဈေးကွက်ကမလွတ်လပ်တော့ဘူး။မလွတ်လပ်တော့အယောင်းဝယ်အားနေသွားပြီကန့်တတာကဈေးကြောင်လုံလိုက်ရရောက်တယ်လို့ယူဆပုံပေါ်ပါလေအဲ့တော့ဆက်ပြီးတော့ကန့်တတ်သွားတာကပဲဒီဒေါ်လာစင်းလုံးလာမြန်မာငွေတမိုးကြတာကိုထိန်းနိုင်မယ်လို့စဉ်းစားပုံရပါလေဗျာအနည်းဆုံးတော့ယာယီဖြည့်ရှင်းနိုင်မဆိုးဘူးလို့တွေးကောင်းလဲတွေးမှာပေါ့အ
ဲ့ဒီတော့အခုနိုင်ငံခြားငွေစီမံမှုဥပဒေကိုပြင်ဆင်လိုက်တာကြောင့်သက်ရောက်နိုင်ဖို့ကိုမေးရမှာဒေါက်တာဆိုးထွန်းကအ
ိုမန်တော့လုပ်ငန်းရှင်ကတော့ကျွန်တော်တို့ကဒီဒေါ်လာရွက်ကင်တာတော့နည်းပါတယ်ဒါမှ import export တို့လို့ရတာတော့ကျွန်တော်တို့ကအကောင့်ထဲမှာရှိတဲ့ export earning ခေါ်တာပေါ့နော်ဒီဟာကိုကျွန်တော်တို့အဓိကသုံးတော့ဒေါ်လာ export earning ကိုပဲဝယ်ပြီးတို့အကောင့်တွေကိုဘဏ်ကုမ္ပဏီအကောင့်တွေကိုထည့်ပြီးသုံးရတာပေါ့နော်ဒေါ်လာရွက်ဝယ်တဲ့စုတွေရောင်းတဲ့လုပ်တဲ့ဟာတော့တာမန်ပြည်သူများလဲရနေပြီးတချို့လည်းပမာဝေပေါ်ယုံကြည်မှုနည်းလို့ဒေါ်လာခံရင်းတဲ့လူပဲဝယ်ကြရောင်းကြတာဒေါ်လာလေးနေဝါတာတွေ့တယ်ဒီခုနကပို့ရကြတော့မဟုတ်ဘူးစပြီးတည်ငင်တော့ရပောင်း30အတွင်းမှာဒီကျွန်တော် export ban နေနေတယ်ရောင်းချတယ်ဆိုတဲ့ဟာပေါ့နော်အဲ့ပြတန်းပြီးရနောက်ပိုင်းမှာတော့ဒေါ်လာဈေးညင်သွားတာတွေ့တယ
်အခုလို့ဒေါ်လာဈေးစကျလာပေမဲ့ဈေးကွက်စထိခိုက်နိုင်ဖို့ကိုတော့စီးပွားရေးလေလာသုံးသက်သူက
ဈေးကတော့ဒီဟိုအဝယ်နဲ့တော့ကျသွားတော့ဒါလည်းဟိုလောက်ကကဲခက်သွားတာခက်သွားတော့မှကျွန်တော်တို့ပို့ကုန်တင်ပို့တဲ့လူကတကယ်ကြောင့်ပစ္စည်းပို့မယ်ရလာတဲ့ငွေကိုသူလိုသည်ဖြစ်စေမလိုသည်ဖြစ်စေဒါမှမဟုတ်ဈေးကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေရောင်းရမယ်ဆိုတာမျိုးတွန်းအားပေးခံရတာပေါ့ဒီပို့ကုန်သမားမှနင့်လာသွားနိုင်တယ်နောက်တစ်ချက်ကသွင်းကုန်သမားကပဲဝယ်လို့ရမယ်ဆိုလိုတာကဝယ်ပြီးတော့ကိုစင်းနေကိုပြောင်းပြီးတော့ထပ်ပြီးတော့လက်လွှဲတာမလုပ်ရဘူးလို့ကန့်သတ်တယ်ဝယ်ရောင်းလုပ်လို့မရအောင်ဒါအမြင့်တဲ့သဘောပေါ့လေဒါလည်းပဲတကယ်လက်တွေ့ဈေးကွက်ရဲ့ခြေနေနေတော့ဟာလေဒါကကြည့်ရှိအစဉ်ပြေမပြေဆိုတာမသိကြပါဘူ
း။ဒါအပြင်အခုဈေးကွက်ထဲစတကြီးမမစထိခိုက်လာပုံကိုလည်းအမြင်မဟုတ်လို့တဲ့စီးပွားရေးလုပ်ငန်းရှင်က
အခုဆိုရင်အရွက်နဲ့အထူးထူးသဖြင့်အရွက်နဲ့ဝါနဲ့100လောက်ဟာသွားတာ။အရင်တော့သိမဟာဘူးကွာ။အခုဆိုအနေနဲ့အောက်ပါလေ။အရွက်ကဒီ2150 2180အနေနဲ့1000လောက်ပဲရှိတယ်။180လောက်ဟာနေ။100လောက် 10% ဟာသွားတာ။ဘာမှမဟာဘူး။အမေတော့အနေအပေါ်မှာရှိရမှာပုံမှန်ဆိုရင်ဒီနော်ဒေါ်လာ1350ဆိုအနေက1355ကျပ်တို့အဲ့လိုပုံမှန်5ကျပ်10လောက်ရှိရယ်ဟိုတစ်ခါကျအောက်ရောက်သွားရင်လေဟို baby 10 20ပေါ့နော်ဒေါ်လာဈေးနဲ့အနေဈေးกว่าတော့ကျွန်တော်တို့ export လုပ်တဲ့လူကဟိုနစ်နာတာပေါ့နော်နောက်ဆိုဒီလူဒီရ30ပြရတယ်မဖြစ်မနေသူတို့ban ဖက်တဲ့ ban ဖက်တဲ့ rate နဲ့ရောင်းရောင်းရမယ်ဆိုရင်အနေထားရောက်သွားတာပေါ့နော်ရောက်တော့ဟို exporter ကကျတော့နေတာပေါ့နော်အော်ပေါက်သေးဒေါ်လာပေါက်သေးဆိုပေါက်သေးလည်းမရဘူးပေါ့နော်ပေါက်သေးလည်းအောက်မှာဖြစ်နေတာပေါ့အဲ့တော့ကျတော့ဟို fair market မဖြစ်ဘူးပေါ့
တကယ်တော့အခုအချိန်ကဒေါ်လာငွေလဲနှုန်းစငြိမ်လာသလိုဖြစ်ပေမဲ့ဆက်ကျသွားမလားပြန်တက်လာမလားမသေးကြသေးပဲစောင့်ကြည့်ရအောင်မယ်လို့သုံးသပ်သူတွေကဆိုပါတယ်ခင
်ကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျာဒါနဲ့တစ်ဆက်တည်းမှာပဲမြန်မာနိုင်ငံမှာကိုဗစ်ကာယောဂါနဲ့ဆက်ရနာသိမှုဖြစ်ပြီးနောက်ပိုင်းတိုင်းပြည်မတီမငြိမ်ဖြစ်တဲ့အခြေအနေတွေရောက်စီဝိုင်းအပေါ်ရိုက်ခတ်လာနေရမှာကုန်စည်ဖြန့်ဖြူးတဲ့လုပ်ငန်းတွေလည်းတိတိတသာထိခိုက်လာတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ရန်ကုန်စိတ်ကမ်းကနေကုန်တစ်တာတင်ကားတွေနဲ့နိုင်ငံအနှံ့ကုန်စည်ဖြန့်ဖြူးနေတဲ့လုပ်ငန်းက၄ဘုံ၃ဘုံလောက်သာလဲပတ်နိုင်တော့တယ်လို့ပြောပါတယ်။အပြည့်စုံကိုတော့လုပ်ငန်းရှင်တွေကိုဆက်သွယ်အမေးမြန်းထားတဲ့ကိုစောမိုးကျော်ပြောပြပေးပါအောင်ဗျာ
။မြန်မာနိုင်ငံကုန်တစ်တာတင်မော်တော်ယာဉ်များအသင်းမှာအသင်းဝင်ရောအသင်းဝင်ရောမော်တော်ယာဉ်စုစုပေါင်း 9,000 လောက်ရှိပါတယ်။ကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းတွေမှာလုပ်ငန်းတွေစတင်ကျဆင်းလာပြီးလုပ်ငန်းတွေရဲ့20ရာနှုန်း30ရာနှုန်းလောက်အထိရပ်ဆိုင်းကျဆင်းသွားတယ်လို့အသင်းရဲ့တာဝန်ရှိသူတူဖြစ်တဲ့ဦးစိုးနိုင်ကပြောဆိုပါတယ်။ဒါပေမဲ့နှစ်ဆန်းပိုင်းလောက်ကစပြီးတော့ကိုဗစ်တတိယလိုင်းရိုက်ခတ်ခဲ့တဲ့အပြင်နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လုပ်ငန်းတွေဟာ85ရာခိုင်နှုန်း80ရာခိုင်နှုန်းလောက်ရပ်ဆိုင်းသွားတယ်လို့ဆိုပါတယ်။အခုအခါမှာဆိုလို့ရှိရင်လုပ်ငန်းအားလုံးရဲ့ 25ရာခိုင်နှုန်းလောက်ပဲလက်ပတ်နိုင်တော့တယ်လို့ဦးစိုးနိုင်ကပြောပါတယ
်။တက်ဝေးကတော်တော်လေးကျန်းတယ်။နောက်ပြီးတော့အခုဆက်ပေါင်းလာတာကနိုင်ငံရေးပြဿနာပေါ့နော်။နိုင်ငံရေးပြဿနာပေါင်းလာတဲ့အတွက်ရင်ပေါင်းတွေရောဘာတွေရောညာတွေရောတို့ဘယ်လိုပြောတော့ဆန္ဒပြတာတို့ဘာတို့ညာတို့နဲ့ကိစ္စလည်းပါတယ်။နောက်တစ်ခါပြန်သွားကြတယ်တချို့ကဒီမှာလဲဆိုတော့တော့မရှိလို့ရွာပြန်ပါညာနဲ့ဆိုရင်2900ဆိုတဲ့ကားကတခါတည်းမှကျွန်တော်ရှိမှကျန်တယ်ရင်ပေါင်းက960လောက်ပဲကျန်တော့တယ်။နောက်လုပ်ငန်းကလည်းတော်တော်လေးတော့အားသွားတယ်အဲ့ဒီအချိန်ကနေခုချိန်ထိပြောမယ်ဆို25 20ရာခိုင်နှုန်းဆိုတာအများဆုံးပဲကျွန်တော်တို့ရဲ့ကားတွေရဲ့လုံးလုံးနေရတာ25ရာခိုင်နှုန်းဆိုတာဒါအများဆုံးပဲ
တွင်းကုန်ထုတ်ကုန်တွေကျဆင်းသွားတာရပ်ဆိုင်းသွားတာတွေဟာလည်းကုန်တစ်တာတင်ရင်တွေအတွက်လုပ်ငန်းကျဆင်းသွားရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ
်အဓိကတွင်းကုန်ထုတ်ကုန်နဲ့မူတည်ပါတယ်ဘာလို့ဆိုရန်ကုန်မြို့ကစစ်ကမ်းမြို့ဖြစ်တဲ့အတွက်နိုင်ငံရဲ့ import export ကမူတည်ပြီးတော့ကျွန်တော်တို့ရဲ့ထိခိုက်မှုကအတူတူပါပဲဆိုပါတော့ဥပမာပြောမယ်ဆိုကျွန်တော်ကဒီမှာကားအစီး90နဲ့လုံးလုံးတဲ့သူကတလောက်အလုံး900လောက်ပါတယ်ဆိုပါတော့အခုကျွန်တော်အလုံး100ဆိုတာမနေလုံနေရတယ်လုံး100ရဖို့ဆိုတော့မရှိတော့မရှိရတဲ့အကြောင်းက import ease ကိုနည်းသွားတဲ့အကြောင်
းနောက်တစ်ခုကတော့လောင်စာဆီဈေးတွေတက်သွားတာဒေါ်လာဈေးတက်သွားတာတွေဟာလည်းကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေအပေါ်အများကြီးရိုက်ခတ်မှုရှိပါတယ်လုပ်ငန်းတွေဆက်လက်ရပ်တည်ဖို့တောင်အတော်ခက်ခဲသွားတယ်လို့ဦးစိုးနိုင်ငံရှင်းပြပါတယ
်ကျွန်တော်တို့ကတော့ဒီဒီဇယ်နဲ့မောင်းပြီးတော့သွားတဲ့ကားတွေဖြစ်တဲ့အတွက်အထူးဆုံးပဲပြောရမှာပေါ့နော်ထိတိုက်ပဲထိတာပဲဒီနေ့ညမှာအလုပ်ပါးစည်းဖြစ်တဲ့အတွက်ဟိုဈေးနှုန်းတောင်းဖို့လည်းအင်မတန်ခက်တယ်ဘလို့မှအဆင်မပြေတဲ့အတွက်ကျွန်တော်တို့ညှိနှိုင်းမှုတွေနဲ့ဈေးနှုန်းတော့တက်တက်ပြီးတော့တောင်းရတာပေါ့နော်ဒီအစီအလဲအဆမတန်ပဲဖြစ်သွားတာလေဟိုအရင်တော့ကဆိုပါတော့ဗျာအရင်တော့တစ်ခေါက်ကိုကျွန်တော်တို့9000လောက်ကျန်တယ်ဆိုရင်အခုဆိုရင်2000လောက်3000လောက်ကျန်ဖို့ကမလွယ်တော့ဘူးနောက်တစ်ခုဒီဒေါ်လာရဲ့ effect ကြောင့်ကျွန်တော်တို့တာယာတို့ battery တို့သူ့ရဲ့ accessory ပေါ့ဗျာနောက်ကဟိုဒီစိနေပတ်တာအကောင်လုံးကတခုမှမကြောက်အကောင်တက်ကြည့်ပဲအတက်ကြည့်ပဲဖြစ်တဲ့အတွက်ရက်တိပို့တော့တော်တော်လေးတော့ခက်ခက်ခဲခဲတော့ဖြစ်နေတာပေါ့လေ
တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးဖြည့်ရှင်းတာမျိုးတွေတော့မလုပ်ရသေးဘူးလို့ဆိုပါတယ်ဒါပေမဲ့အခုလောလောဆယ်ဖြည့်ရှင်းပေးနေတဲ့အစီအစဉ်တချို့ရှိပေမဲ့အခက်အခဲတွေအကောင်လုံးအတွက်တော့အဆင်မပြေနိုင်သေးဘူးလို့ပြောပါတယ
်လောလောဆယ်မှာတော့ပြင်ပြဆောင်ရွက်ခြင်းတော့မရှိသေးဘူးသူတို့ကတော့လောကလောက်တာတော့ရှိတယ်ဗျဒါမှလည်းအောင်မြင်ခြင်းအပြည့်အဝမရနိုင်ပါဘူးတို့ဒေါ်လာထုတ်ရောင်းပေးတဲ့အတွက်စီကိုကန့်သက်ဈေးနဲ့ပေါ့နော်ရောင်းပေးတဲ့ဆိုင်တွေရှိတယ်အဲ့လိုမျိုးလေးရောင်းပေးနေလဲအဆင်ပြေမယ်ဒါပေမဲ့ကျွန်တော်တို့လည်းဘယ်လိုမျိုးတင်ပြတောင်းဆိုရမယ်ဆိုတာလောလောဆယ်မှာကျွန်တော်တို့တော့ခံမှန်းအခက်နေတယ်ဖြစ်နိုင်ရင်တော့ကျွန်တော်တို့ကတော့ဒီဇယ်ဈေးတည်တည်ငြိမ်နဲ့ဒေါ်လာဈေးတည်တည်ငြိမ်ငြိမ်ဆိုရင်လုံးလုံးကန်လို့အဆင်ပြေမယ်လို့ထင်တယ်ဒါပေမဲ့ရှစ်လုပ်ငန်းတွေတိုးတက်လာဖို့ဆိုတာအင်မတန်မှမှားရခက်တဲ့အခြေဖြစ်နေတဲ့အတွက်ကျွန်တော်လည်းတွေးလို့တော့မရသေးဘူးဖြစ်နေတော့ဗျာ
လက်ရှိအခြေအနေအတိုင်းဆက်သွားနိုင်မယ်ဆိုရင်တော့အခက်အခဲတွေပိုရှိလာနိုင်ပါတယ်
ခုတော့ဗျာကျွန်တော်တို့ကတော့ဟိုမိသားစုပေါ့ဗျာရေမောင်းရှိတယ်ကျွန်တော်ဝင်နေအဆင်ပြေဘောနော်ဒီတိုင်းပဲဆက်သွားမယ်ဆိုရင်တော့ကျွန်တော်အနေနဲ့လည်းထမ်းနိုင်မှုခက်တယ်လို့အားလုံးအနေနဲ့လည်းထမ်းနိုင်မှုခက်ပါလိမ့်မယ်အဲ့တော့ရှိရတော့ကျွန်တော်တို့လည်းဘယ်လို့မှခံမလို့မရတဲ့အနေအထားမျိုးဖြစ်နေတာဟုတ
်ကုံတစ်တာတင်ရင်များအသင်းရဲ့တာဝန်ရှိသူတူဖြစ်တဲ့ဦးစိုးနိုင်ပြောပြသွားတာပါကုံတင်ရင်၄၅၆စီးလောက်ပိုင်တဲ့လုပ်ငန်းရှင်တူကလည်းလုပ်ငန်းတွေကျဆင်းရပ်ဆိုင်းသွားတာကိုအခုလိုပြောပြပါတယ်
2020ကိုဗစ်ဒုတိယလိုင်းဝင်နေတာနည်းနည်းပါသွားတယ်လေအထက်ချုပ်တွေဟိုကညော့သွားတော့ export import နည်းသွားရင်ကျွန်တော်တို့ကညော့သွားဒီလိုပဲလောက်ရတော့ပေါ့နော်တပတ်ကိုတစ်ခေါက်နှစ်ခေါက်ပဲရတယ်ကားတစ်စီးကိုလေအခုကတော့10ခေါက်တောင်မပြည့်ကျင်တော့ဘူးဖြစ်လာတယ်ဒီလောက်လေကျွန်တော်တို့ကတော့လေကောင်းလိမ့်လို့ကောင်းလိမ့်လို့ပေါ့ဗျာအဲ့လိုလည်းပဲဟိုဦးတက်ပြီးတော့လုပ်နေရတယ်ပေါ့နော်ပြန်ကောင်းမယ်ဒီဟို export import ဒီကိုလင်နာလည်းပဲသွားတော့လေအဲ့လိုပဲမျောလင်းတာပေါ့
ကိုဗစ်ရောဂါနဲ့လက်ရှိအကြအတဲတွေကြောင့်ကုန်တစ်တာတင်ရင်လုပ်ငန်းတွေထိခိုက်ကျဆင်းရတဲ့အတွက်လုပ်ငန်းရှင်တချို့ဆက်လက်လုံဆောင်နိုင်ခြင်းမရှိတော့သလိုတချို့လည်းရှိတဲ့မော်တော်ယာဉ်အစင်းရည်တွေကိုရှော့ချခဲ့ရပါတယ
်ကိုဗစ်နဲ့ဆက်အာနာသိမ်းမှုကြရက်တွေကြောင့်ပြည်တွင်းလုပ်ငန်းလေပတ်မှုတွေကျဆင်းလာတဲ့အကြောင်းကုစုံမှုကြော်တင်ပြခဲ့တာပါမကြခင်မှာထိုင်းဘက်ကသတင်းပေးပို့ချက်တပုတ်နဲ့တူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်VOA ကိုစောင့်မျှော်နားဆင်ကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDELCET 70B Asia Bin Juru channel 101 ဓာတ်မှမဟုတ် Thaicom 622 channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းဖြစ်ကြပါသေးခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကတင်းငွေနေနေမနက်ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 kHz 12133လိုင်းနိုမီတာ40 kHz 9433လိုင်းနိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505ကပါကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွက်အတွင်းမှာတော့တို့တန်အပတ်စဉ်ကဏ္ဍနဲ့အတူစနေညဇဂဝိုင်းအစီအစဉ်တင်ဆက်တဲ့အခါမှာ
ကိုဖြိုးမင်းသိန်းကယခုချိန်အထိအာနာပိုင်နေရဲ့ဖန်စီဒိဗင်းကြီးကိုသိခံနေရတာဖြစ်တယ်။အာနာပိုင်နေရဲ့စီမံကံကွယ်မှုအောက်မှာရှိနေတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ဂတိပေးခြင်း၊ချင်းချောက်ခြင်း၊တွေးဆောင်ပြောင်းခြင်းစတဲ့ကိစ္စတွေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့ကောက်ယူသုံးသပ်လို့ရပါတယ်။
ဒါတော့မကြခင်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ထိုင်းဘက်ကပေးပို့တဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြချင်ပါတယ်ရွှေတရီကန်ဒေသကလာတဲ့မူရစ်စေဝါတွေအဓိကဖြန့်ဖြူးနေတဲ့မူရစ်ဂိုင်းနဲ့မူရစ်စေဝါအမြောင်အများကိုဖမ်းမိခဲ့ကြောင်းထိုင်းဘရင်တပ်မတော်ဒုဗိုလ်ချုပ်ကဒီရပိုင်းနဲ့သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ်
ထိုင်းနိုင်ငံအယုဒ္ဓယာပြည်နယ်ဗန်မအင်မြို့နယ်အတွင်းကနေတလုံးကိုဝင်ရောက်ရှာဖွေစီးနင်းခဲ့ရမှာ ice မူရစ်ဆေးဝါးကီလို400ခေတမင်းမူရစ်ဆေးကီလို160စိတ်ကြွဈေးပေါင်း38,000ကိုဖမ်းမိခဲ့တာပါထိုင်းဘရင်တပ်မတော်ဒုဗိုလ်ချုပ်စံရန်နွမ်မာကဥဆောင်ပြုလုပ်ခဲ့တဲ့မူရစ်ဆေးဝါးတိုက်ဖြတ်ရေးသတင်းစာရှင်းလင်းပွဲမှာတော့အခုလိုထုတ်ပြန်ပြောဆိုသွားပါတယ
်ကြရပါတော့ဒီမှာဒါကပြည့်ရတဲ့ဒီဟောဘုံဘုံကြီးနော်ဘုံမကတာတပလိုက်
သူပြောသွားတဲ့အထဲမှာရွှေသတိကံဒေတာကလာတဲ့ ice မူရစ်ဆေးဝါးကီလို400နဲ့ခေတမင်းမူရစ်ဆေးဝါးကီလို160စိတ်ကြွဆေးပြား38,000လို့ဖမ်းမိခဲ့ပြီးအယုဒ္ဓယာပြည်နယ်ကနေတဆင့်မူရစ်ဆေးဝါးတွေကိုပြည်내အသီးသီးကိုဖြန့်ချီနေတာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်ဖမ်းမိတဲ့မူရစ်ဆေးဝါးတွေဟာကာလတန်ဖိုးဘန့်ဝင်တန်ပေါင်း1000ကျော်လောက်တန်ဖိုးရှိပါတယ်အခုဖမ်းမိတဲ့မူရစ်ဇေဝါတွေဟာရွှေတရီကန်ဒေတာအင်းနီနာချင်းနိုင်ငံတခုကနေဘူးရစ်ကုံတဲ့တူကပို့လာတာဖြစ်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဘူးရစ်ခိုင်းဝင်3ဦးနဲ့တူသူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေအိမ်ကားဗန်းစားအုပ်12အုပ်ကိုသိမ်းဆီးခဲ့ရမှာစုစုပေါင်းထိုင်းဘတ်ငွေ185သန်းကျော်ကိုလည်းနိုင်ငံတော်အပိုင်ဖြစ်သိမ်းယူလိုက်ကြောင်းထုတ်ပြန်ခဲ့ပါတယ်။ရွှေတရီကန်ဒေတာကဘူးရစ်မောက်ကိုခိုင်းနေဟာဘူးရစ်ဇေဝါတွေကိုအရင်ကထက်ပိုထုတ်လုပ်နေပြီးကိုဗစ်ကပ်ဘေးကာလမှာထိုင်းဘက်ကိုအလုံးရင်းနဲ့တည်ဆောင်တင်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေတာဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရစ်ဇေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်စာမထုတ်ပြန်တဲ့မြန်မာနိုင်ငံဘိတ်ထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေတာတွေမှာဓာတ်ရုပ်ပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစ်ဇေဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်။ထိုင်းအစိုးရအနေနဲ့တစ်နှစ်အတွင်းရွှေတရီကန်ဒေတာထုတ်စိတ်ကြွဆေးပြားတန်ပေါင်း60ဖမ်းဆီးနိုင်ခဲ့ပြီးမူရစ်တရခံ642ဦးနဲ့အတူပိုင်ဆိုင်မှုထိုင်းဘက်ဝင်တန်600ကျော်ကိုနိုင်ငံတော်ပိုင်ဖြစ်သိမ်းယူနိုင်ခဲ့ကြောင်းထိုင်းမြောက်ပိုင်းမူရစ်နေနေတာဝန်ရှိသူတွေကမကြသေးခင်ကပဲသတင်းထုတ်ပြန်ခဲ့ပါတယ်ရှင
်။ထိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့မြန်မာနိုင်ငံဒေတာအသီးသီးမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေတွေအကြောင်းစူးစီးထားတဲ့ဒုအသံအစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့ဒုခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါမယ်ဒီအစီအစဉ်ကို Foundation Human Day ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မွန်ပြည်နယ်နဲ့ကရင်ပြည်နယ်က CDM ဝင်ထားတဲ့တိုင်းရင်းသားဖတာစကားတင်ဆက်ရဆရာမတွေဟာသူတို့လစာဘာကြောင့်အကြောင်းကြားခြင်းမရှိဘဲလုံးဝဖျက်တောက်ထားတာလဲဆိုတာကိုသိချင်နေကြပါတယ်ဒီဆောင်မကို Moon News Agency ကစူးစီးတင်ဆက်ထားတာဖြစ်ပါတယ်
မွန်ပြည်နယ်ကအစိုးရစာတင်ကြောင်းတွေမှာအလုံးလုံးနေတဲ့တိုင်းရင်းသားဘာသာတင်နေစာလပေးဆရာဆရာမတွေဟာဇူလိုင်လကစပြီးလက်စာမရတော့ဘူးလို့ဆရာမတချို့ကပြောပါတယ်။ကျွန်တ
ော်ကလည်းမြင်ပါတော့
အခုဆိုလာစားမရတာ3လရှိတော့မှာပေါ့နော်မရတဲ့အကြောင်းကိုလည်းဘယ်သူမှပူပွေလင်းလင်းမပြောဘူးကြောက်အောက်ကလည်းတေးချာမသိဘူးအကယ်လို့ရရင်သူတို့ပေးမှာပဲမရလို့မပေးတာပဲဖြစ်မယ်ကြောက်မဖွေလို့မပေးတာလည်းဖြစ်ချင်းဖြစ်မယ
်မွန်ပြည်နယ်တံဖြူစရမြို့နယ်ပငတ်ရွာကနေစားဆရာမတူပြောပြထားတာပါဆရာမကနေစားဆရာမလုပ်နေတာ3နှစ်ရှိပြီဖြစ်ပါတယ်မွန်ပြည်နယ်ကနေစားဆရာဆရာမတွေဟာပြီးခဲ့တဲ့နှစ်ကလေးကနေအခုနှစ်ကျောင်းစဖွင့်တဲ့ဇွန်လအထိလာစာရရှိခဲ့ပါတယ်။ကိုဗစ်တတရလှိုင်းပြင်းထန်မှုတွေကြောင့်ဇူလိုင်လမှာပြန်လည်ကျောင်းပိတ်လိုက်ရချိန်ကစပြီးတော့လာစာမရတော့ဘူးလို့ပြောပါတယ်
။တလဲစတပ်ပေမကကကမဘာရဟမ်ဒီကုနာရနိုင်က
ွာရမနိုင်ပြောရမယ်ဆိုရင်ကိုရဲ့လောက်အခကိုတော့ရချင်တယ်။တိုင်းရင်သားတယောက်အနေနဲ့တန်းတူခွေရရချင်တယ်။ကျွန်တော်တို့အကြောင်းမတော်လို့ကျွန်တော်တို့ပြက်ကွက်လို့လက်စားမရတာတမျိုးပေါ့လေအခုကယောဂါကြောင့်ကြောင်းပတ်ရတာဖြစ်တဲ့အတွက်လက်စားတော့ပေးတည်တယ
်တံဖြူဆဲမြို့နယ်ထဲကဖြစ်တဲ့နှစ်ကိုင်းရွာတိုင်းရင်သားဘာသာစကားသင်ကြားပေးတဲ့ဆရာဖြစ်ပါတယ်အရင်ကနေစားလက်ပေးဆရာဆရာမတွေကိုကြောင်းတက်ရက်တာလက်စားပေးပါတယ်ဒါပေမဲ့ကိုဗစ်ကယောဂါကြောင့်ကြောင်းပိတ်ထားရတဲ့2020ဇူလိုင်လကစပြီးကြောင်းတွေပြန်ပိတ်ထားပေမဲ့ကြောင်းတက်ပြက်ကတိုင်အတိုင်းလက်စားပေးနေတာဖြစ်ပါတယ်တိုင်းရင်းသားဒေသတွေမှာကလေးငယ်တွေမိခင်ပါတာစကားကိုတက်မြောက်ဖို့အတွက်ရည်ရွယ်ချက်နဲ့2023ခုနှစ်ကစပြီးတနင်္ဂနွေလအတိုင်းအတာနဲ့တိုင်းရင်းသားဘာသာတင်ဆရာဆရာမတွေကိုခန့်အပ်ထားခဲ့ပါတယ်။အကြောင်းဖြစ်နေတဲ့တိုင်းရင်းသားတွေနဲ့ဆက်ဆံရေးတိုးတက်အောင်ဆိုပြီးတော့ NLD အစိုးရလက်ထက်မှာတိုင်းရင်းသားရေးရကော်မတီကို2026ခုနှစ်ကလေးကဖွဲ့စည်းထားပြီး2027-2028မှာတော့တိုင်းရင်းသားဘာသာတင်ဆရာဆရာမတွေရဲ့လက်စာကိုအဲ့ဒီကနေတဆင့်လွှဲပေးခဲ့ပါတယ်။အနာတိုင်းပြည်ရဲ့နောက်ပိုင်းမှာတော့ကော်မတီရဲ့အခန့်ကဏ္ဍကလည်းညင်သက်နေပါဗျ။နေစာလပေးတိုင်းရင်းသားဘာသာတင်ဆရာတွေမှာသင်ကြားရေးအကူ Teaching Assistant နဲ့ဘာသာစကားသင် Language Teacher ဆိုပြီးတော့နှစ်မျိုးရှိပါဗျ။သင်ကြားရေးအကူ Teaching Assistant တွေကကြတော့အချိန်ပြည့်ကျောင်းတက်ရတာဖြစ်ပြီးတစ်ရက်ကို4800ကျပ်နဲ့တစ်လကို9600ရရှိပါဗျ။ Language Teacher တွေကတော့တစ်နှစ်ကိုတစ်ချိန်သာသင်ကြားပေးနေရတာဖြစ်ပြီးတစ်လကို3000ကျပ်ထောက်ပံ့ပေးနေတာဖြစ်ပါဗျ။လဆာအနေနဲ့များများဆဆမဟုတ်ပေမဲ့မျောလင့်မိတယ်လို့ကရင်ပြည်နယ်ကဆရာမတူကပြောပါဗျ။ဘာ
ဘာတော့ကွာတဲ့ကောင်ခင်မတိပေါ့မဖွေတဲ့အစားဆနာတော့ဒီပေါ့မဖွေတော့ပေးထားဝင်လို့
ဆန်းကတော့ចောင်းဖွင့်သေးတယ်။ကိုကတော့ရမယ်လို့ထင်နေတယ်။ကိုပိတ်တာလည်းမဟုတ်ဘူး။သူတို့ကပိတ်တာလေ။ဒီနှလားအတွက်ရမယ်လို့ထင်တာပေါ့။တကယ်လို့လဆာရမယ်ဆိုရင်ချောင်းချောင်းလဲလဲရှိတာပေါ့နော်။အခုကတော့အခက်ခဲဖြစ်တယ်။
နှစ်ကိုင်းရွာဆရာကလည်းအခက်ခဲတွေကြားရုံးခံနေရပါတယ
်။နမအားတဲ့ဒီညကမှာခုံပွင့်ပွားနေညကမှာဒါကအခုအမေကဒီညဒ
ီအရင်ဆိုရလက်ထက်ကတော့ကျွန်တော်တို့လိုနှစ်စားလာပေးဆရာတွေလည်းလှစားရတယ်ဆိုတော့အခုချိန်မှာလူတိုင်းလက်သိတယ်လေကောင်းစင်းနောက်တွေကလက်တက်လှစားလည်းမရဘူးဆိုတော့စားဝတ်နေရတဲ့အတွက်အခက်ခဲဖြစ်တယ
်။အခြေခံပညာဦးစီးဌာနကနေဩဂတ်လ26ရက်နေ့မှာထုတ်ခဲ့တဲ့စာအရာကတော့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာတာဝန်ထမ်းဆောင်နေတဲ့အခြေခံကျောင်းတွေကတိုင်းရင်းသားဘာသာသင်ဆရာဆရာမတွေလှုပ်အားခရံပုံငွေတွေကိုခွဲဝေခွင့်ပြုပြီးဖြစ်ကြောင်းအကြောင်းအမျိုးမျိုးကြောင့်ဆက်လက်တာဝန်ထမ်းဆောင်ခြင်းမရှိတဲ့ဆရာဆရာမတွေရဲ့လှုပ်အားခပူရှံငွေပဏာငွေကျပ်တန်းပေါင်း983တန်း4သိန်းကျော်ကိုသက်ဆိုင်ရာပညာရေးဌာနမှညွန်ချုပ်တွေကပြန်လည်ရုပ်သိမ်းလိုက်တယ်လို့ထုတ်ပြန်ထားပါတယ်ဆွန်လကလေးကနေစာလပေးဆရာတွေရဲ့စီးရင်ကိုကောက်ခဲ့ပါတယ်။နေစာလပေးဆရာဆရာမတွေဟာကျောင်းတက်မှတ်တာလစာရတာဖြစ်တဲ့အတွက်ကြောင့်ကျောင်းဖွင့်ချိန်စီးရင်ကောက်ရမှာမပါရှိတဲ့အတွက်ပူရှံတဲ့လစာတွေပြန်ရုပ်သိမ်းတာဖြစ်တယ်လို့တိုင်းရင်းသားရေးရကော်မတီဝင်ဟောင်းတဦးရဲ့ပြောပြချက်အရသိရပါဗျ။အဲ့ည
ောင်းလာကတော့မခေါက်လဲကောက်ကြွေးဘူးသူငိုကြောင်းနော်ဗျ။
စီးရင်ကောက်တယ်ဆိုတာကျမတို့လည်းမသိဘူး။ဘလို့စီးရင်ကောက်တယ်ဆိုတာလည်းအတိအကျမသိဘူး။တကယ်လို့အကြောင်းမတက်လို့လာစာမပေးဘူးဆိုရင်6လပိုင်းနဲ့ကမရဘူးလေအခုကကြတော့6လပိုင်းကရပြီတော့မှဖြတ်လိုက်တာဆိုတော့ဘာကြောင့်လဲတော့မသိဘူ
းလာစာရက်ဆိုင်ခံထားရတဲ့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကဆရာမတဦးပြောပြထားတာပါမြန်မာနိုင်ငံကအခြေခံပညာဆရာဆရာမတချို့ဟာအာဏာရှင်လက်အောက်မှာအလုံးမလုံးချင်းတဲ့အတွက်ကြောင့် CDM လောက်ခဲ့ကြပါတယ်အဲ့ဒီဆရာဆရာမတွေဟာအလောက်ရနာခံရပြီးလက်စာလည်းမရတော့ပါဘူး ဆရာနာတိမ်ပြီးတဲ့နောက်မွန်ပြည်နယ်ရှိအစိုးရကျောင်းတွေမှာတိုင်းရင်းသားစာပေတင်ကြားနေတဲ့ဆရာဆရာမတွေရဲ့စာရင်းကိုကောက်ယူခဲ့ပေမဲ့အနှဲငယ်သာရရှိပြီးကျန်တဲ့ဆရာဆရာမတွေစာရင်းမဝင်တဲ့အတွက်ကြောင့်အဲ့ဒီကျန်ရှိနေတဲ့ဆရာဆရာမတွေကိုအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်ပတ်သက်နေတယ်ဆိုပြီးလက်စာထုတ်မပေးဘူးလို့ပညာရေးအတိုင်းဝိုင်းနဲ့နှိစက်သူတွေကပြောပါတယ်။နှစ်ကန်းရွာကဆရာကတော့အဲ့လိုအကြောင်းပြချက်တွေကိုပုံဝင်မကြပါဘူး။
အမှန်တိုင်းပြောရမယ်ဆိုရင်စီးရင်ကောက်တယ်ဆိုတာကျွန်တော်တို့မသိဘူးဘာလို့ဒီလိုဖြစ်တာလဲဘလို့ကြောက်လက်စာမပေးတာလဲကျွန်တော်တို့ကိုပြောတည်တယ်အခုဟာကနိုင်ငံရေးကြောက်လားယောဂါကြောက်မရတာလားကျွန်တော်တို့လည်းဘာမှမသိရဘူ
းတနိုင်ငံလုံးအတိုင်းအတာနဲ့တိုင်းရင်းသားပါတာတင်ဆရာဆရာမ2000ကျော်ရှိပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့လက်စာမရရှိသေးတဲ့နေစာလပေးဆရာဆရာမဘယ်လောက်ရှိလဲဆိုတဲ့အချက်အလက်ကိုရရှိနိုင်ဖို့ခက်ခဲပါတယ်။မွန်ပြည်နယ်အတွင်းမှာတော့လက်စာမရရှိသေးတဲ့နေစာလပေးဆရာဆရာမ800ဝန်းကျင်ရှိပါတယ်။လက်တလုံးမှာတော့ဆရာဆရာမတွေဟာတက်ဆိုင်ရာကျောင်းအုပ်ဆရာဆရာမတွေကိုမေးမြန်းပြီးတက်ဆိုင်ရာကျောင်းအုပ်တွေကမဖြေပေးနိုင်တာကြောင့်ပညာရေးမှုအထိတက်ရောက်မေးမြန်းခဲ့ပါတယ်။ပညာရေးမှုကလည်းတိကျတဲ့အဖြေပေးတာမျိုးမရှိပါဘူး။ဒုတန်ကအဆိုပါကိစ္စနဲ့ပတ်သက်ပြီးတော့တိကျမင်းမြန်ဖို့ပညာရေးမှုထံဆက်တွယ်ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူး။ဆရာဆရာမတွေဟာအခက်ခဲတွေကိုဘသူကိုတိုင်ရမှန်းမသိနေပါဘူး။အဲ့လိုတိုင်ကြဖို့အခက်ခဲနေတာနဲ့ပတ်သက်ပြီးနှိမ့်စားဆရာဆရာမတွေအရေးကိုလိုက်လံဆောင်ရွက်ဖက်သူကျောင်းဆရာဦးဝေဖြိုးအောင်ကတော့
ဘယ်လိုလိုတိုင်ရမလဲဆိုတော့သူတို့တိုင်ဖို့ကသူတို့အတွက်အဲ့ဒီလမ်းမှာမရတဲ့ကိစ္စကိုတိုင်ဖို့အတွက်ကလေဟိုသူတို့ဘယ်ဌာနကဥမာတော့သူတို့ဒီတိုင်းစာပေစင်တိုင်းသားရေးဝန်ကြီးဌာနကလာအုပ်စီဟိုဥစည်းနေတာလားပညာရေးကဥစည်းနေတာလားကိုသူတို့တသက်ကုတ်ကမသိတာရှင်းရပညာဟိုတိုင်းသားရေးဥစည်းဌာနကိုတိုင်ရင်လည်းပဲဘာမှမလုပ်ပြနိုင်ဘူးပညာရေးကိုတိုင်ရင်လည်းဘာမှမလုပ်ပြနိုင်ဘူးအဲ့လိုမျိုးအနေအထားမျိုးတွေရှိတယ်သူတို့မှာအရင်တော့ကတော့ပြဿနာသူတို့တွေဒီနေသားလာပေးတွေနဲ့ခံစားခွင့်နဲ့ပတ်သက်ပြီးတော့ပြဿနာတက်လို့ရှင်ကျွန်တော်တို့ကဒီလူခွင့်ရေးကော်မရှင်ပေါ့နော်လူခွင့်ရေးကော်မရှင်နောက်ပြီးတော့ဟိုဒီနောက်တစ်ခါကျတော့ဒီပညာရေးမြင့်တင်မှုကော်မတီတို့အဲဒါလည်းဒီကော်မတီကိုတွားပြီးတော့တိုင်းစာပေတဲ့ဥစ္စာတွေကိုတွားပြီးတော့တန်ကြားလို့ရတယ်။တန်ကြားလို့ရအခုအာဏာသိမ်းပြီးတဲ့နောက်မှာတော့ဘယ်ဟိုတန်ကြားမှန်းကိုမသိတဲ့အနေအထားမျိုးဖြစ်နေတာပေါ့နော်
။အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်ပတ်သက်နေတယ်ဆိုပြီးမွန်ပြည်နယ်ဆယ်မြို့နယ်မှာရှိတဲ့အခြေခံကျောင်းကဆရာဆရာမပေါင်း3000ကျော်တာဝန်မှယာယီရပ်ဆိုင်ခံထားရပါတယ်။အခုတိုင်းရင်းသားစာပေတင်ကြားနေတဲ့ဆရာဆရာမတွေကတော့CDM မှာမပါဝင်ပဲပုံမှန်ရရှိနေတဲ့လက်စာကိုရုတ်တရက်မရရှိတော့တာဖြစ်ပါတယ်။ဒေါ်တန်နဲ့စကားပြောဖြစ်ခဲ့တဲ့ဆရာမကတော့အဖြေကိုလိုချင်နေပါတယ်
။တပါဟဘော CDM ဟာဥမာထော်ရဖို့ခမကြီးမလှူဘူးနော်။ဘာအော်တေးမလည်းမတက
ော။လက်စာကမြမဆဆမဟုတ်ပင်မဲ့ကိုယ့်ရဲ့လာကဆိုတော့အချိန်တန်မျောနေမိတယ်ပေါ့နော်။မရရင်လည်းဘာလို့မရလဲပွန့်ပွန့်လင်းလင်းသိချင်တယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒုသံအဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုမဖော်ပြချပါဘူး။ဒုသံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ဒုသံအစီအစဉ်ကိုနားဆင်ကြရပြီးအခုတခါတော့စနေညဇကားဝိုင်းဆွေးနွေးခန်းကိုထုတ်လွှင့်ဖို့အချိန်ရောက်လာပါပြီခင်ဗျာ။ဒီတစ်ပတ်မှာတော့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ပေါ်စစ်ကောင်စီကဆွဲထားတဲ့အမှုအတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းထွက်ဆိုချက်တွေပြီးတော့တခါဒေါက်စုကိုတိုင်ပုံမှန်905ခါခွေဆွဲချက်အတွက်ကိုတိုင်တက်သည့်အဖြစ်ထွက်ဆိုမဲ့အခြေအနေဒါတွေကိုဒီလူအခွင့်အရေးရှင်တွေဦးမင်းလွင်ဦးနဲ့မန်းအင်ဂျင်နီယာတို့မေးမြန်းဆွေးနွေးထားကြပါတယ်ခင်ဗျာ
မင်္ဂလာပါဦးမင်းလွင်ဦးရှင
်မင်္ဂလာပါဗျာ
ဟုတ်ကဲ့ဦးမင်းလွင်ကြီးအခုဒီဒေါက်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုနဲ့ဟိုပတ်သက်ပြီးတော့ဦးမင်းလွင်ကိုကျမတို့အဓိကမေးချင်တာကအခုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုသူတို့အာဂရိလိုက်စားမှုနဲ့ဆွဲချက်မှာအရင်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုပေါ့နော်စစ်ကောင်စီဘက်ကတတ်သိအနေနဲ့သူတို့တင်ပြခဲ့တယ်ပေါ့နော်နောက်ပြီးတော့ဦးဖြိုးမင်းသိန်းကိုယ်တိုင်ကလည်းဟိုထွက်ဆိုတယ်အဲ့တော့ဒေါက်ဆန်းစုကြည်ကဒီဥဖြိုးမင်းသိန်းထွက်ဆိုတဲ့အချက်တွေနဲ့ပတ်သက်လို့လည်းခိုင်လုံမှုမရှိဘူးအခြေမြစ်မရှိဘူးဆိုပြီးတော့သူ့ကြိုးဆောင်ရှေ့နေနေတဲ့တွေ့ဆုံတဲ့အခါမှာလည်းဒေါက်ဆန်းစုကြည်ကသူ့အမြင်ကိုသူ့သဘောထားကိုတုံ့ပြန်ပြောဆိုထားရလဲရှိတော့ဒါပေမဲ့စစ်ကောင်စီဘက်ကသူတို့ဒီဒေါက်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတဲ့ဒီအာဂရိလိုက်စားမှုဆိုတဲ့ဆွဲချက်မှာဥဖြိုးမင်းသိန်းရဲ့ထွက်ဆိုချက်တွေဟာဘယ်လောက်ထိ အရေးကြီးလဲရှင
်ဟုတ်ကဲ့ပါဒီအမှုနဲ့ပတ်သက်ပြီးတော့ပထမဆုံးပြောရမယ်ဆိုလို့ရှိရင်ပုံမှန်55အကစီကနိုင်ငံရေးအာဏာရယူထားစဉ်ကာလမှာကျူးလွန်တဲ့ပြစ်မှုတွေအတွက်အရေးယူနိုင်အောင်ရည်ရွယ်ပြဋ္ဌာန်းထားတာဖြစ်တယ်အဲ့ဒီလိုမျိုးအရေးယူနိုင်ဖို့ရန်ပထမအဦးဆုံးနိုင်ငံတော်သမ္မတရဲ့တိုက်ရိုက်ညွှန်ကြားမှုရှိရင်တရားစွဲနိုင်တယ်သို့မဟုတ်နိုင်ငံရေးအာဏာရယူထားစဉ်ကာလဖြစ်တဲ့အတွက်ပြည်သူ့လွတ်တော်ဥက္ကဋ္ဌရဲ့ခွင့်ပြုချက်နဲ့တရားစွဲမယ်ဆိုရင်တရားစွဲလို့ရတယ်နံပါတ်3ချက်အနေနဲ့ကတော့နိနာသူတယောက်ကနေပြီးတော့ရေကောက်နိနာသူတယောက်ကနေပြီးတော့အာဂတိလိုက်ဆောင်တိုက်ပြရေးကော်မရှင်ကိုတန်ကြားလို့ရှိရင်အရေးယူနိုင်တယ်ဆိုတဲ့ပြဋ္ဌာန်းချက်ရှိတာကိုကျွန်တော်တွေ့ရတယ်အခုမှမှနိုင်ငံတော်သမ္မတရဲ့တိုက်ရိုက်ညွှန်ကြားမှုလည်းမရှိဘူးပြည်သူ့လွတ်တော်ဥက္ကဋ္ဌရဲ့ခွင့်ပြုချက်လည်းမရှိဘဲနဲ့ယခုလိုဆွဲဆိုထားတဲ့ကိစ္စကအစကတည်းကပဲမှားယွင်းပြီးတော့ဆွဲဆိုထားတဲ့ဆွဲဆိုမှုဖြစ်တယ်လို့ပထမအဆုံးအနေနဲ့ကျွန်တော်ပြောချင်ပါတယ်နောက်တစ်ချက်အနေနဲ့ကတော့ကျွန်တော်တို့ဒီကိုဖြိုမင်းသိန်းအနေနဲ့တရားရုံးမှာလာရောက်ထွက်ဆိုသွားတဲ့ကိစ္စရတီနဲ့ပတ်သက်ပြီးတော့တုံ့တရမယ်ဆိုလို့ရှိရင်ကိုဖြိုမင်းသိန်းကယခုချိန်အထိအာဏာပိုင်တွေရဲ့ဖမ်းဆီးထိန်းသိမ်းခြင်းကိုကိုဖြိုမင်းသိန်းရဲ့ဇနီးနှစ်ဦးဖြစ်တဲ့သူနှစ်ဦးစလုံးဖမ်းဆီးခံရတာဖြစ်တယ်။ဒါကြောင့်အာဏာပိုင်တွေရဲ့စီမံခန့်ခွဲမှုအောက်မှာရှိနေတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ဂရီပေးခြင်း၊ချင်းချောက်ခြင်း၊တွေးဆောင်ပြောင်းခြင်းစားတဲ့ကိစ္စတွေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့ကောက်ယူသုံးသပ်လို့ရပါတယ်။အဲ့တော့ဒီလိုမျိုးအခြေအနေမှာတရားရုံးမှာလာပြီးတော့တရားလိုပြတဲ့တဲ့အနေနဲ့လာရောက်ထွက်ဆိုတဲ့ကိစ္စမှာလည်းမိမိရဲ့လွတ်လပ်တဲ့သဘောဆန္ဒအတိုင်းမဟုတ်ပဲနဲ့အစိုးရပြောသလိုပေါ့လေဂရီပေးခြင်းတွေးဆောင်ပြောင်းခြင်းချင်းချောက်ခြင်းစားတဲ့အခက်အခဲတွေကြားထဲကနေပြီးတော့လာရောက်ရင်ဆိုင်ဖြစ်ရှင်းနေရတာဖြစ်တဲ့အတွက်လွတ်လပ်တက်တည်ထွက်ဆိုချက်မဟုတ်ဘူးလို့ကျွန်တော်တို့တုံ့တက်လို့ရတယ်။နောက်ပြီးတော့တခါဒီကိုဖြိုးမင်းသိန်းတယောက်တည်းရဲ့စက်စီထွက်ချက်ပေါ်မှာမူတည်ပြီးတော့လေဒီမှုကိုအပြစ်ပေးအရေးယူနိုင်လို့မရနိုင်ပါဘူး။ကိုဖြိုးမင်းသိန်းကိုထောက်ခံတဲ့ထောက်ခံတက်တည်လိုပါသေးတယ်။အဲ့တော့ထောက်ခံတက်တည်အနေနဲ့တင်ပြထားတာတွေရှိမရှိဆိုတာတော့ကျွန်တော်တို့မသိရသေးပါဘူး။ကိုဖြိုးမင်းသိန်းကိုယ်တိုင်ကကျန်းမာရေးမကောင်းတဲ့သူဖြစ်တယ်။ကိုဗစ်ရောဂါအနေပြီးတော့ပြန်လေပြီးတော့ကောင်းလာကစားအခြေအနေမျိုးဖြစ်တဲ့အတွက်သူ့ရဲ့တက်တည်ထွက်ချက်တွေပေါ်မှာကျွန်တော်တို့အကုန်လုံးမှန်နေလို့ယူဆလို့မရတဲ့အခြေအနေဖြစ်တယ်ဆိုတာကိုတက်တည်ကောင်ဦးတွေမှာပါတဲ့ပြဋ္ဌာန်းချက်တွေနဲ့တိုက်ဆိုင်မင်းများလိုက်လို့ရှိရင်ပေါ်ပေါက်လာမယ်လို့ကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျာ
။ဦးမင်းလွေဦးထောက်ပြသွားတဲ့ဒီဦးဖြိုးမင်းသိန်းရဲ့ထွက်ဆိုချက်တွေဟာဟိုလွတ်လပ်တဲ့ထွက်ဆိုချက်မျိုးမဟုတ်ဘူးဆိုတာရောဘာကြောင့်တုံ့တက်လို့ရလဲရှင
်။ဘာကြောင့်တုံ့တက်လို့ရလဲဆိုလို့ရှိရင်ဖြိုးမင်းသိန်းကအခုချိန်ဒီအာဏာပိုင်ရဲ့ထိန်းချုပ်ထားတဲ့နေရာမှာပဲနေနေရဆဲဖြစ်တယ်။တရားရုံးမှာတက်တည်ထွက်ပြီးတော့အိမ်ကိုလွတ်လပ်လပ်ပြန်သွားအောင်အခြေအနေမျိုးမရှိသေးဘူး။အဲ့တော့တရားရုံးမှာငကိုကပြောထားတဲ့ဂတိပေးထားတဲ့အတိုင်းသွေးဆောင်ဖျားအောင်ထားတဲ့အတိုင်းချင်းချောက်ထားတဲ့အတိုင်းမထွက်ဆိုဘူးဆိုလို့ရှိရင်အသက်အန္တရာယ်ကိုတော့၎င်း၊ကျန်းမာရေးထိခိုက်မှုကိုတော့၎င်း၊ရင်ဆိုင်ကြုံတွေ့ရနေတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ဒါလွတ်လပ်တဲ့တက်တေကံတက်တေထွက်ချက်မဟုတ်ဘူးလို့ကျွန်တော်တို့ကတက်တေကံဥပဒေအရပြောရခြင်းဖြစ်ပါတယ်ခင်ဗျာ
။ဒေါ်ဆန်းစုကြည်ကိုအခုလို့ဒီအာဂတိလိုက်စားမှုဆိုတဲ့ဆွဲချက်အပါဝင်ပေါ့နော်။တခြားဒီဆွဲချက်တွေနဲ့အခုတရားရုံးတင်စစ်ဆေးတာဖမ်းဆီးထိန်းသိမ်းထားတဲ့အဲ့ဒီစစ်ကောင်စီရဲ့လုပ်ရက်ပေါ့လေ။အဲ့ဒီအပိုင်းမှာဆိုလို့ရှိရင်တကယ်တမ်းကျတော့ပြစ်မှုကျူးလွန်တာထက်ကိုဒေါက်ဆန်းစုကြည်ကိုနိုင်ငံရေးနယ်ပယ်တဲ့လုံးဝဝင်လို့မရအောင်ပေါ့နော်စစ်ကောင်စီဘက်ကအထူးသဖြင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကဟိုရည်ရွယ်တယ်ဆိုပြီးတော့မြမကြီးတုံးသက်သူတွေကလေးလာသူတွေကသူတို့တုံးသက်ကြရတယ်ပေါ့နော်ဆိုတော့အဲ့တော့ဦးမင်းလွင်ဦးကအခုဒေါက်ဆန်းစုကြည်ရဲ့ဆွဲချက်တွေပေါ့နော်အထူးသဖြင့်တကယ်ကြီးလေးတဲ့ဆွဲချက်တွေနဲ့ပတ်သက်လို့ဦးမင်းလွင်ဦးဘယ်လိုတုံးသက်မိလဲရှင
်မှန်ပါတယ်ဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံရေးနယ်ပယ်ထဲမှာပြန်ဝင်လို့မရတော့အောင်ရာဇဝတ်ပြစ်မှုတွေရောနောက်ပြီးနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုအဲ့ဥပဒေနောက်အဂတိလိုက်စားမှုတက်ပြည့်ရေးအဲ့ဥပဒေနှစ်ရှည်ထောင်နာနေပေးနိုင်တဲ့ပြစ်မှုတွေနဲ့တရားဆွဲဆိုထားတာဖြစ်တယ်။အမြင့်ဆုံးပြစ်ဒဏ်တွေတိုင်းသာကြားခံရမယ်ဆိုလို့ရှိရင်နှစ်တရာနီးပါးကြားခံရမယ်အခြေအနေမျိုးဖြစ်တဲ့အတိုင်းသာဖြစ်တယ်အဲ့တော့ကဒေါ်ဆန်းစုကြည်ကိုနိုင်ငံရေးနယ်ပယ်ထဲကနေလုံးဝပြောင်းဝင်လို့မရအောင်ပြည်သူလူထုတွေအနေနဲ့အကြီးညိုပြတ်သွားအောင် နောက်ပြီးတော့တခါနိုင်ငံတကာကနေပြီးတော့ထင်အောင်ထင်မှားဖြစ်သွားအောင်စစ်ကောင်စီဘက်ကနေပြီးတော့စီမံဆောင်ရွက်နေတယ်လို့ပဲကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျာ
အခုဆိုလို့ရှိရင်သူ့ကိုဆွဲထားတဲ့အထူးသဖြင့်ပုံမှန905ခါခွေးနဲ့ပတ်သက်လို့ရှိရင်ဟိုတက်တေထွက်မဲ့ဒီလူစင်းတွေကိုသူတို့ရုံးကိုမတင်တော့ပဲရုံးကိုမတင်တော့ပဲနဲ့ပေါ့နော်ဒေါန်ဆန်းစုကြည်ကသူကိုယ်တိုင်ထွက်ဆိုမယ်နောက်အလားတူပဲသမရဦးမင်းမြင့်ကလည်းသူကိုယ်တိုင်ထွက်ဆိုမယ်နေပြည်တော်မြို့တော်ဝန်ဒေါက်တာမျိုးအောင်ကလည်းသူတို့ကိုယ်တိုင်တက်တေဖြစ်ထွက်ဆိုမယ်ဆိုတော့အဲ့ဒါကရောဟိုဘလို့ပုံစံမျိုးလဲရှင်ဒီပုံမှန်905ဟိုခါခွေးနဲ့ပတ်သက်တဲ့ကိစ္စမှာပေါ့နော်
ပုံမှန်95ခါခွေနဲ့နိုင်ငံတော်မတည်မငြိမ်ဖြစ်အောင်စီမံဆောင်ရွက်တယ်နောက်ွယ်ကနေပြီးတော့စီစဉ်ညွန်ကြားတယ်ဆိုတော့စွဲချက်နဲ့ပုံမှန်95ခါခွေနဲ့အေးအေးယူထားတာဖြစ်တယ်အဲ့တော့95ခါခွေနဲ့စွဲချက်တင်ထားပြီဆိုလို့ရှိရင်တော့တရားခံဖြစ်သတ်မှတ်ထားတာဖြစ်တဲ့အတွက်တရားခံကိုယ်တိုင်တော်၎င်းတရားခံဘက်ကနေထောက်ခံထွက်ဆိုမဲ့တက်တည်တော်၎င်းတင်ပြနိုင်တဲ့အခွင့်အရေးရှိပါတယ်အဲ့တော့တော့ယခုမှုမှာတော့ဒေါ်ဆန်းစုကြည်ရဲ့သမရအီဦးဝင်းမြင့်ရဲ့မြို့တော်ဝင်ဒေါက်တာမျိုးအောင်ရကကိုတိုင်တက်တည်ဖြစ်အစ်စ်ခံပြီးတော့ထွက်ဆိုမယ်နောက်ထပ်တက်တည်တင်ပြနိုင်တင်ပြဖို့အရာဆန္ဒမရှိဘူးလို့ကျွန်တော်တို့သိရပါတယ်အဲ့တော့ဆန္ဒမရှိဘူးဆိုတာလည်းဒေါ်ဆန်းစုကြည်ဘက်ကတော့၎င်းသမရအီဦးဝင်းမြင့်ဘက်ကတော့၎င်းဒေါက်တာမျိုးအောင်ဘက်ကတော့၎င်းထောက်ခံပြီးတော့တက်တည်ထွက်ဆိုမယ်သူတွေရဲ့လုံခြုံရေးအရာအခြေအနေကိုရရကိုတုံးတက်ပြီးတော့ကိုယ်တိုင်ဖြစ်အစ်စ်ခံမယ်ဆိုတော့ဆုံးဖြတ်ချက်ချလိုက်ပုံရတယ်လို့ပဲကျွန်တော်တို့အကြံဉာဏ်ခံမှလုံးရပါတယ်ခင်ဗျာ
ဒါကိုကြည့်မယ်ဆိုလို့ရှိရင်တစ်ဖက်မှာလည်းစစ်ကောင်စီကဒီဒေါ်ဆန်းစုကြည်ကိုသူတို့ဟိုစပြီးတော့ရုံထုတ်အမှုစပြီးစစ်ဆေးမယ်ဆိုတဲ့ကာလတွေကသူတို့ကဘယ်နဲ့ရက်တွင်ပေါ့နော်ဟိုအချိန်ကာလဘလောက်အတိုင်းတာတွင်အပီးဒီအမှုတွေကိုစစ်ဆေးမယ်ဆိုပြီးတော့သူတို့သတ်မှတ်ကြညာချက်တွေထဲမှာလည်းဖော်ပြထားသလိုအခုဆိုရင်လည်းဒီလိုနေတိုင်းပေါ့နော်နေပြည်တော်ကအဲ့ဒီတည်တံ့တရားရုံးမှာဒေါန်ဆန်းစုကြည်နဲ့ပတ်သက်တဲ့အမှုတွေကိုနေတိုင်းရုံးတင်စစ်ဆေးတဲ့အခါမှာဒေါန်ဆန်းစုကြည်ကိုယ်တိုင်တင်ပြထားတာကဒီလိုနေတိုင်းရုံးတင်စစ်ဆေးတဲ့အတွက်ပေါ့နော်သူ့အနေနဲ့လည်းကျမကြီးအရာရောဘာရောပေါ့နော်ဒီနေတိုင်းလောက်တာထက်ကိုဟိုပေါ့နော်အချိန်ချပြီးတော့ရက်ချပြီးတော့ပြုလုပ်ပေးပါဆိုပြီးတော့လည်းရှင်းနေတဲ့တစင်တရားရုံးကိုတင်ပြထားတာလည်းရှိတဲ့ခါကြတော့အခုဒီတရားရုံးဒေါန်ဆန်းစုကြည်အမှုကိုအဲ့လိုပေါ့ဒီလောက်မြန်မြန်ဆန်ဆန်ဖြစ်အောင်ဒီလိုနေ့စဉ်ရက်ဆက်ရုံးထုတ်ပြီးစစ်ဆေးနေတဲ့အခြေအနေရောဦးမင်းတို့ဘယ်လိုသုံးသပ်လဲရှင
်။ကျေးဇူးဆိုင်ရာဥပဒေပုံမှန်95ခါခွေနောက်ပြီးတော့တခါတဘာဝဘေးရန်ရဲ့စီမံခန့်ခွဲအဥပဒေစတဲ့ပြစ်မှုတွေကအမှားအဖြစ်တရားရုံးမှာစွပ်စွဲမယ်တရားစစ်ဆေးစီရင်မယ်ဆိုလို့ရှိရင်ရပောင်း180ပေါ့နော်ကျွန်တော်တို့ရုံးစီမံခန့်ခွဲမှုအစီအစဉ်အရကုတ်မန်နေဂျမန့်ပရိုဂရမ်လို့ခေါ်တဲ့အစီအစဉ်အရရပောင်း180အတွင်းမှာစစ်ဆေးစီရင်ပြီးစီအောင်စီမံဆောင်ရွက်မယ်လို့ပထမဆုံးဆုံးဖြတ်ထားတယ်လို့ကျွန်တော်သိရပါတယ်အဲ့တော့ဒီအမှုတွေကတာမန်ရိုးရှင်းတဲ့အမှုတွေဖြစ်တဲ့အတွက်ရပောင်း180မတိုင်ခင်မှာအပြီးစစ်နိုင်အောင်ယခုလိုမျိုးအမှုတွေလည်းနေသွားအောင်ဒေါ်ဆန်းစုကြည်ဟိုသမရဦးမြင့်တို့မြို့တော်ဝင်ဦးမျိုးအောင်တို့ကနေပြီးတော့တက်တည်တင်ပြနိုင်ခြင်းတက်တည်တင်ပြခြင်းမရှိတော့ဘဲနဲ့အ мян ပြီးစီအောင်စီမံဆောင်ရွက်တယ်လို့ပဲကျွန်တော်တို့မြင်ပါတယ်နောက်တစ်ခါဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးအခြေအနေကမော်တော်ကားစီးလာရတာတနအီလောက်ကြာတယ်ခေါင်းမူးရယ်အသက်အရွယ်အပြင်လည်းကြီးမြင့်နေတဲ့သူဖြစ်တယ်စတဲ့ကျမ်းမာရေးဆိုင်ရာအကြောင်းပြချက်တွေနဲ့ဒီနှစ်ပတ်တကယုံငင်းချိန်မှုအတွက်ကိုစီမံပေးဖို့တရားရုံးကိုရှောက်ထားတယ်လို့လည်းကျွန်တော်သိရပါတယ်။တမားအဖြစ်ဆိုရင်တော့တရားရုံးကဒီလိုကိစ္စရမျိုးတွေမှာရမန်ကြီးတစ်ပတ်ပေါ့နော်။အဲ့ဒီလိုမျိုးနှစ်ပတ်တကစစ်ဆေးတဲ့အမှုတွေဖြစ်ပြောင်းလဲပြီးတော့စစ်ဆေးစီရင်နိုင်တယ်ဆိုတာကိုလည်းကျွန်တော်သိရပါတယ်။အဲ့တော့ဒါကတော့ဒေါ်အောင်ဆန်းစုကြည်ရဲ့ကျမ်းမာရေးအခြေအနေပေါ်မှာမူတည်ပြီးတော့မှတောင်းဆိုတဲ့ကိစ္စဖြစ်တဲ့အတွက်တရားရုံးကလည်းရောလိမ့်မယ်လို့တော့ကျွန်တော်တို့ထင်မြင်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုနောက်ဆုံးမေးခွန်းကတော့အခုဒီဒေါန်ဆန်းစုကြည်ကသူအရင်သူဥဆောင်တဲ့အစိုးရလက်ထက်တုန်းကလည်းအလားတူဒီတရားစီရင်မှုတွေပေါ့နော်ရှိခဲ့တာတယ်ဥပမာဆိုရင်ဒီရိုက်တာသတင်းတောက် ကိုဝါလုံးနူပေါ့နော်အဲသူတို့အမှုတွေနောက်ဒီဗစ်တိုးရီယာနေပြီးတော့ဒီဗစ်တိုးရီယာအမှုဆိုလို့ရှင်လဲပေါ့နော်ဒါဒီလိုတရားစီရင်ရေးမှာမမျှတဘူးမျှတမှုမရှိဘူးဆိုပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ခံခဲ့ရပါတယ်ပေါ့နော်ဒေါန်ဆန်းစုသူ့အစိုးရလက်ထက်တော့အခုသူကိုယ်တိုင်ဒီလိုတရားရုံးမှာဒီရင်ဆိုင်ရတဲ့အခါကျတော့ဥပဒေရေးရာကိုဟိုတုံ့တက်နေတဲ့သူတွေအနေနဲ့ကြတော့သူကိုယ်တိုင်ဒီလိုအခြေအနေကိုပြန်ပြီးတော့ရင်ဆိုင်နေရတဲ့အနေအထားကိုဘယ်လိုသုံးသပ်လဲရှင
်။ဒေါန်ဆန်းစုကြည် NLD ပါတီအာဏာရရှင်ကာလပေါ့နော်။ကာလတုန်းကကျွန်တော်တို့ဒီနိုင်ငံတော်ရဲ့အာဏာကိုပိုင်းခြားထားတဲ့၃ရပ်ပေါ့နော်။စီမံခန့်ခွဲမှုအာဏာ၊ဥပဒေပြည်ရေးအာဏာ၊တရားစီရင်ရေးအာဏာစားတဲ့အာဏာကြီး၃ရပ်ကိုကင်းကင်းရှင်းရှင်းဖြစ်အောင်စီမံဆောင်ရွက်ထားတာကျွန်တော်တို့တွေ့ရတယ်။တရားစီရင်ရေးဘိုင်းအနေနဲ့လည်းတရားစီရင်ရေးကိုလွတ်လပ်တဲ့တရားစီရင်ရေးစနစ်ဖြစ်စီမံဆောင်ရွက်ဖို့အတွက်အုပ်ချုပ်ရေးဌာနကလည်းအုပ်ချုပ်ရေးဘိုင်းကနေပြီးတော့ခွင့်ပြုထားတာတွေ့တယ်။ဝင်ရောက်ဆက်ဖို့ခြင်းမရှိဘူး။ဥရေပြည်ရေးဌာနကနေပြီးတော့လည်းတရားစီရင်ရေးကိုဝင်ရောက်ဆက်ကတ်တာမျိုးမရှိဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်။ဒါကြောင့်လည်းအစိုးရပြောတယ်ကိုဝါလုံးတို့ကိစ္စတွေနောက်ပြီးတော့ဗစ်တိုးရီယာတို့အမှုတွေမှာတရားရုံးရဲ့စီမံခန့်ခွဲမှုတရားရုံးရဲ့ဥပဒေပေါ်အဓိပ္ပာယ်ဖွင့်ဆိုမှုတွေလွဲမှားနေတယ်ဆိုတာတွေကိုသိတော်လည်းပဲနိုင်ငံတော်အုပ်ချုပ်ရေးပိုင်းအနေနဲ့ဝင်ရောက်ဆက်ကတ်ခြင်းမပြုခဲ့ဘူးလို့ကျွန်တော်တို့ကတော့ဒီတိုင်းပဲသဘောရပါတယ်။နောက်ပြီးတော့တခါဒေါ်ဆန်းစုကြည်ကအစိုးရအဖြစ်အာဏာရယူစဉ်ကာလမှာပြောခဲ့တာတွေရှိပါတယ်ပြီးခဲ့တာတွေပြီးပြီးရှေ့ဆက်ပြီးတော့မဖြစ်အောင်ပဲကောင်းအောင်ကြိုးစားဖို့လိုတယ်သူ့လက်ထက်မှာနောက်ကြောင်းပြန်ပြီးတော့တရားစွဲဆိုတဲ့ကိစ္စရတွေမလုပ်ဘူးဆိုတဲ့ပြောစကားလဲကျွန်တော်တို့အမှားရပါတယ်အဲ့ဒါတွေကြောင့်ပဲဒေါ်ဆန်းစုကြည်လက်ထက်မှာရခိုင်နှုန်းကကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုနောက်ကြောင်းပြန်ပြီးတော့အရေးမယူဘဲနဲ့လွတ်ထားရတဲ့အခြေအနေမျိုးတွေလည်းရှိတယ်လို့ကျွန်တော်တို့တွေ့ရပါတယ်။အခုရင်ဆိုင်ကြုံတွေ့ရတဲ့အခါမှာတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကမြန်မာနိုင်ငံရဲ့တရားစီရင်စနစ်ဘလောက်ယိုယွင်းပျက်စီးနေပါပြီဆိုတာကိုတက်တည်ပြနိုင်ဖို့အတွက်ရင်ဆိုင်ဖြည့်ရှင်းတယ်လို့ပဲကျွန်တော်အနေနဲ့မှတ်ချက်ပြုချင်ပါတယ်ခင်ဗျ။ဟု
တ်ကဲ့။ဒါကတော့နော်ဝေးအခြေဆိုင်လူခွင်ဆိုင်ရာရှေ့နေဦးမင်းလွင်ကိုဆက်သွယ်မေးမြန်းခဲ့တာပါ။ဟုတ်ကဲ့အခုလိုမျိုးအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ဦးမင်းလွင်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ
်။စနေညသကဝိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ VOE ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာအတွင်းမှာဖြစ်ပျက်နေတဲ့ထူးခြားသတင်းတွေကိုပေးပို့လိုတယ်။ဒါမှမဟုတ်လည်း VOE မှာမေတ္တာလက်ဆောင်တေးသချင်းတောင်းညင်နေဆိုရင်တော့စာရေးသားမဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
် African Afghan ဘိုးဘန်ရဲ့အရန်ငွေတွေပေါ်မှာ American ကနေထိန်းချုပ်ထားတာကိုဖယ်ရှားပေးဖို့အတွက်တာလီဘန်တွေကတောင်းဆိုလိုက်ပါတယ်ဩဂုတ်လထဲမှာ American တပ်တွေရုတ်သိမ်းချိန်မှာ Afghan ကိုထိန်းချုပ်လိုက်တဲ့တာလီဘန်တွေနဲ့ American တို့ကြားနှစ်ဖက်အကြီးတန်းအရာရှိတွေကာတာမှာပထမဆုံးချိန်ဖြစ်တဲ့လူကိုရိုင်းတွစ်ဆာမှာအခုလိုတောင်းဆိုလိုက်တာပါ American ကအာဖဂန်ဘဟုဘာမအနှံထားတဲ့ဘီလီယံနဲ့ချီတဲ့အရန်ငွေတွေကိုတော့အာဖဂန်နိုင်ငံကိုတာလီဘန်တွေသိမ်းပိုက်လိုက်ချိန်ကစပြီး American အစိုးရကထိန်းချုပ်လိုက်တာဖြစ်ပါတယ်ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားဆက်ဆံရေးပေါ်မှာဆန်းသတ်မှုအဖြစ်နဲ့အမေရိကန်ကရှုမြင်ထားတဲ့ထိတန်းကုန်သွယ်ရေးအရာရှိတွေရဲ့ဆွေးနွေးပွဲမှာအခွန်စည်းကြမှုတွေကိုပယ်ဖျက်ပေးဖို့တောင်းဆိုခဲ့တယ်လို့တရုတ်ဘက်ကစနေနေ့မှာပြောဆိုလိုက်ပါတယ်။အမေရိကန်ကုန်သွယ်ရေးဆိုင်ရာအထူးကိုယ်စားလှယ်ကက်သရင်းတိုင်နဲ့တရုတ်ဒုတိယဝန်ကြီးချုပ်လူဟီရိုအွန်လိုင်းကနေဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သမရဟောင်းဒေါ်နယ်ထရမ့်လက်ထက်ကနှစ်နိုင်ငံကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုပထမအဆင့်ရတရုတ်ဘက်ကလိုက်နိုင်ရမယ့်ဂရီတွေအတိုင်းဆောင်ရွက်ဖို့နဲ့ပုံမှန်လင်းလင်းဆွေးနွေးလိုကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကတနင်္လာနေ့ကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတောက်ကြံနေအခုလိုတွေ့ဆုံကြတာဖြစ်ပါတယ်။ထိုင်ဝမ်ရဲ့ဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုနိုင်ငံတကာမိဖက်တွေနဲ့တူထိန်းသိမ်းစောင့်ရှောက်သွားမယ်လို့ထိုင်ဝမ်သမ္မတဆိုင်ဝင်ဝမ်ကလေရက်အခြေဆိုင်စခန်းမှာလုပ်တဲ့အမျိုးသားနေအကျိုးဧကခံပွဲမှာဂရီပြုပြောကြားလိုက်ပါတယ်။ပြင်းထန်နိုင်ငံကနာမည်ကျော်ဘိုင်ယုစစ်သတင်းထောက်စုကိုအတွက်ဒီနှစ်2021ခုနှစ်မှာပထမစုကိုနယူးယောက်တိုင်းစ်သတင်းစာကမြန်မာဓာတ်ပုံသတင်းထောက်ကိုချိန်မြှင့်လိုက်ပါတယ
်။ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကုခမောင်စုံမင်းဖြစ်ပါတယ်။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ဂန်ချန်းနဲ့ကယ်ဗင်ဖောက်လာတို့ဖြစ်ကြပါတယ်။VOE ရဲ့တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51 နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ direct ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။This program.